Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ2019ခုနှစ်အောက်တိုဘာလ16ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနှက်ဆရာမဲ့သတင်းတွေမှာတော့စီးရီးယားနိုင်ငံတွင်တူရကီစစ်တပ်ရဲ့ထိုးစစ်တွေရပ်တန့်အောင်ပြောဆိုမဲ့ခီးစဉ်အတွင်းအမေရိကန်ဒုသမတနဲ့နိုင်ငံခြားရေးဝန်ကြီးတို့ကိုတူကီသမ္မတကလက်ခံတွေ့ဆုံမယ်လို့ပြင်ဆင်ပြောဆိုလိုက်ပါတယ်။ဟောက်ကမာဒီမိုကရေစီလှူလာသူလွတ်တော်မတ်တီးရဲ့အပြင်းထန်ကန့်ကွက်မှုတွေကြောင့်ဒီနေ့လွတ်တော်မှာအုတ်ချွေမှုကယ်ရီလန်ကနှစ်ပတ်လည်ခြေပြမင်းကုန်းပြောမဲ့အစီအစဉ်ဖြစ်ခဲ့ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းဒီပြီးမှနားဆင်ရမယ့်သတင်းလှော်ရီမှာတော့ဒုက္ခသည်တွေပြန်လည်ခံရေးအတွက်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပြီးဘင်္ဂလားဒေ့ရှ်ဘက်ကပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်း
အဲ့တော့အဓိကကတော့စီးရင်တွေပေးနေတာတဲ့ဆိုင်ကျွန်တော်တို့လက်ခံတိုင်မဲ့ကျွန်တော်တို့ verify လုပ်ပြီးရဲ့စီးရင်တွေလည်းကျွန်တော်တို့ပြန်ပေးပြီးပြီဆိုင်ကလေ
းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမြဲတမ်းတွင်းဝန်ဦးစိုးဟန်ပြောသွားတာပါဒီအကြောင်းပြေဆုံးကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီသတင်းလွှာနဲ့အတူစီးရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့ကရင်လူခွင့်ရေးတကြွလှှရှားသူနော်အောင်လှပြည်ထောင်ချမှတ်ခံရတဲ့အပေါ်မှာအယူခံဝင်သွားမယ့်အကြောင်းနဲ့အခြားစိတ်ဝင်စားစရာနိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားပါမယ်သတင်းပတ်ဆိုင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမအရေးတုံ့သက်ချက်နဲ့အတူတပတ်တွင်းအားကစားသတင်းလွှာဒီလိုအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါရှင
်စီးရွေးနိုင်ငံရှင်းမြောက်ဖိုင်မှာတူရကီစစ်တပ်ရဲ့ထိုးစစ်တွေရပ်တန့်အောင်ဖိအားပေးပြောဆိုမဲ့တူရကီနိုင်ငံခီးစဉ်တွင်အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့ကိုတူရကီသမ္မတရီချစ်တိုင်အာရဝါကလက်ခံတွေ့ဆုံမယ်ကြောင်းပြောဆိုလိုက်ပါတယ်။ဆိုရမှာတော့တူရကီဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေကသာလက်ခံတွေ့ဆုံသွားမှာဖြစ်တဲ့ကြောင်း Sky News သတင်းဌာနကတူရကီသမ္မတကပြောဆိုထားပါ။သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်လာမယ်ဆိုရင်တော့တွေ့မယ်ဆိုပြီးတော့လည်းပြောဆိုခဲ့တာဖြစ်ပါတယ်။တူရကီသမ္မတကတွေ့မှာမဟုတ်တဲ့ကြောင်းဒီလိုပြောဆိုခဲ့ပေမဲ့လည်းအမေရိကန်ဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံပြင်းမဲ့အကြောင်းတူရကီသမ္မတရုံးရဲ့ဆက်သွယ်ရေးရှိကနောက်ပိုင်းမှာပြင်ဆင်ပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့စီးရဲမှာပြစ်ခတ်ရဲဆဲကိုလူလာတဲ့အကြောင်းပြောဆိုထားပါတယ်။ပြင်းထန်ဆုံးပိတ်ဆို့တံခတ်မှုတွေချမှတ်ထားပြီးလိုအပ်ရင်တူကီနိုင်ငံကတံမိတင်သွင်းမှုတွေပေါ်ခုနေတိုးကောက်မှာဖြစ်တဲ့အကြောင်းလည်းမနေ့တုန်းကပဲသတိပေးထားတာပါ။အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမှုချိန်ညှပ်လိုက်ပြီးရပိုင်းအတွင်းမှာပဲတူကီဆွေရကအချက်ပြတ်သမားတွေဖြစ်သဘောထားတဲ့စီးရဲနိုင်ငံကကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစတင်လိုက်ကြပါအမေရိကန်ပါဝင်အနောက်နိုင်ငံကတော့ကတ်တပ်ဖွဲ့တွေက assistance ဆွေးနွေးတွေကိုတက်ခဲ့ရမှာအဓိကမှာအမေဖြစ်တဲ့သဘောထားကြပါရယ်အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမဲ့ဆုံးဖြတ်ချက်ပုံမှာတော့အတိုက်ခံဒီမိုကရက်လွှတ်တော်အမတ်တွေတမကသမ္မတထရန့်ရဲ့ Republican Party ကကိုယ်စားလှယ်ပါအပြင်းထန်ဝေဖန်ခဲ့ကြပါရယ
်စီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်တွေဝင်တိုက်နေတာအချိန်လျှော့ဖို့အတွက်ရုရှားကတိုက်တွန်းလိုက်ပါရယ်အထူးသဖြင့်နေဇက်ဒေသကိုကာကွယ်ဖို့နေရာယူထားတဲ့ Syria အစိုးရတပ်တွေအပေါ်တူရကီတပ်တွေတိုက်ခိုက်တာရှောင်ရှားဖို့အလေးထားပြောကြားနေပါတယ်။ရုရှားသမ္မတနဲ့အတူ Arab စော်ဘွားများပြည်ထောင်စုမြို့တော်အဘူဒါဘီမှာရောက်နေတဲ့ Syria ဆိုင်ရာရုရှားအထူးတန်တမန် Alexander Lavrentiev ကတူရကီတပ်တွေတိုက်နေတာမျက်မျက်အဆုံးတက်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။တူရကီအစိုးရနဲ့ Syria အစိုးရကြား1998ခုနှစ်ကရရှိထားတဲ့သဘောတူညီမှုအရအကြမ်းဖက်မှုတံပြန်ဆစ်စင်ရေးအတွက်တူရကီတပ်တွေအနေနဲ့စီးရီးယားနယ်နိမိတ်ရဲ့10ကီလိုမီတာအထိဝင်ရောက်တိုက်ခိုက်နိုင်ပေမဲ့စီးရီးယားပိုင်နယ်ထဲမှာအမြဲတမ်းတပ်ဆွဲထားမှကိုတော့ကန့်ကွက်တယ်လို့သူကပြောကြားခဲ့ပါတယ်။တူရကီနဲ့စီးရီးယားနယ်စပ်ကကတ်လန်နက်ကင်တွေဟာအကြမ်းဖက်သဘုံတွေဖြစ်တယ်လို့ဆိုပြီးတူရကီကတိုက်နေတာပါ။တူရကီရဲ့ထိုးစစ်ဆင်မှုကိုလုံးဝလက်မခံနိုင်ဘူးလို့လည်းသူကသတင်းတောက်တွေကိုပြောခဲ့ပါတယ်။စီးရီးယားတဲကိုတူရကီဝင်တိုက်နေတာကြောင့်စီးရီးယားကကတ်တပ်ဖွဲ့တွေဖမ်းမိထားတဲ့ IS စစ်သွေးကြွားယာနဲ့ချီထွက်ပြေးလွတ်မြောက်ကုန်တဲ့အတွက်အခြေအနေမတည်မငြိမ်ဖြစ်မဲ့အန္တရာယ်ရှိနေတဲ့လို့သမ္မတဗလာဒီမီယာပူတင်ကလည်းတူရကီသမ္မတရီဂျက်တာယက်အာဘိုဒိုဝါကိုဖုန်းဆက်သွဲပြောကြားစဉ်မှာပြောကြားခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောပါတယ်ဒီကိစ္စကိုအရေးပေါ်ဆွေးနွေးနိုင်ဖို့သမ္မတအာဒိုဝါကိုမကြာခင်ရပိုင်းအတွင်းရုရှားလာဖို့ဖိတ်ခေါ်တာကိုတူရကီဘက်ကလည်းလက်ခံတယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကပြောပါတယ်
အမေရိကန်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြင့်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့92ယောက်မနေ့ညကစကားဆက်ထုတ်ရမှာသမ္မတဒေါ်နယ်ထရန့်ဟာနိုင်ငံရေးအရာမှားယွင်းတဲ့လို့ရည်ကြီးလို့ညောင်းဆွဆွဲခဲ့ကြတယ်လို့အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းထောက်ခံပြောဆိုခဲ့ကြပါတယ်သမ္မတကိုအရေးယူဖယ်ရှားနိုင်မှုလက်တလောချင်မှမရေရာသေးပေမဲ့လည်းတရင်လေးဘက်ကစုံစမ်းစစ်ဆေးမှုတွေကိုထောက်ခံကြောင်းကိုစေရီအားလုံးကပြောဆိုခဲ့ကြတာပါဒီမိုကရက်ကိုစေရီရဲ့ရှေ့ဟန်းရောက်နေတဲ့ဒုသမဟောင်းဂျိုးပိုင်ရန်ဆိုရင်လည်းပွင့်စကားပြောချင်ပါပဲသမ္မတအမေရိကန်သမိုင်းမှာအဖောက်ပြန်ဆုံးသူတစ်ဦးဖြစ်နေပြောဆိုလိုက်သလိုစကားစစ်ထုတ်ပွဲတစ်လျှောက်ဒီကိစ္စကိုအလေးထားပြောဆိုသွားပါတယ်ထောက်ခံမှုအများဆုံးရထားတဲ့ဒီမိုကရက်ကိုယ်စားလှယ်ရဲ့နောက်တူးဖြစ်တဲ့တက်လက်တော်မတ်အလက်ဇက်ဝါရန်ဟာလည်းတချို့ကိစ္စတွေရဲ့နိုင်ငံရေးကြီးမန်းချက်တဲ့ပုံမှန်လေးနဲ့တဲ့အကြောင်းနဲ့သမ္မတထရန့်ဥပဒေကိုချိုးဖောက်သူဖြစ်ပြီးဥပဒေထက်ဘာမှမရှိမှဖြစ်တဲ့အတွက်အရေးယူရလိမ့်မယ်လို့လည်းပြောဆိုခဲ့တာပါစီရဲနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေပြန်လည်ယူသိမ်းဖို့ဆုံးဖြတ်လိုက်တဲ့အတွက်အဲဆွေရော်တွေကိုနေနေရမှာအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ကတ်တပ်ဖွဲ့တွေတူရကီစစ်တပ်ရဲ့ချိန်မုံမှုတန်ခံရမယ့်အရေးနဲ့ရင်ဆိုင်နေရတဲ့ပုံမှာလည်းဒီမိုကရက်ကိုယ်စားလှယ်တွေကသမ္မတထရန့်ကိုအကြီးအကျယ်ထိုးနှက်ဝေဖန်ခဲ့ကြပါတယ်
ယူကရိန်းကိစ္စနဲ့ပတ်သက်လာရင်ယူကရိန်းနိုင်ငံခြားရေးမူဝါဒတွေကိုကင်တွယ်နေပုံရသူ၃ယောက်နဲ့တိတ်အတိုက်ခံမလုပ်ဖို့အစိုးရတာဝန်ရှိသူတွေကမှာကြောင်းနိုင်ငံခြားရေးဌာနထိပ်တန်းအရာရှိတယောက်ကအောက်လွှတ်တော်စုံစမ်းရေးမှုတွေနဲ့တကပိတ်ဆွေးနွေးစဉ်မှာပြောပြခဲ့တယ်လို့အောက်လွှတ်တော်အမတ်ဂျယ်ရော့ကော်နလီကပြောကြားခဲ့ပါတယ်ယူကရိန်းနဲ့ရုရှားရေးရာကျွမ်းကျင်သူဂျော့ဂျ်ကန်ကသူနဲ့အင်ဂျီရောအရာရှိချုပ်မိုက်မိုဗေနီတို့မေလ23ရက်နေ့ကအင်ဂျီရောမှာတွေ့ဆုံစဉ်တုန်းကစွိုင်းရင်ဝင်ကြီး Rick Perry EU ဆိုင်ရာတပ်အမတ်ကြီး Gordon Sondland နဲ့ Ukraine ဆိုင်ရာ American တန်တမန် Kurt Volker နဲ့တွေ့တဲ့အခါမှာခက်ရှူရှူနေဖို့နဲ့အတိုက်ခံမပြောဖို့အင်ဂျီရောအရာရှိချုပ်ကမှားတယ်လို့လွှတ်တော်အမတ်တွေကိုပြောပြခဲ့ပါတယ်။အဲဒီသုံးယောက်ကသူတို့ကိုသူတို့ Three Amigos ဆိုပြောတယ်လို့လည်းနိုင်ငံခြားရေးဌာနအရာရှိ Ken ကပြောတဲ့အကြောင်းလွှတ်တော်အမတ် Connelly ကဒီနေ့လောက်တွေကိုပြန်ပြောပြပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားနဲ့ဆက်နေတဲ့ကုမ္ပဏီအပေါ်စုံစမ်းပေးဖို့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီကိုတိုက်တိုက်တွန်းတွန်းပြောနေချိန်မှာယူကရိန်းပေါ်ပေးမဲ့စရိတ်အကူအညီကိုထရမ့်အစိုးရကဆိုင်းထားခဲ့တဲ့အကြောင်းကိုလည်းကန်ကလွှတ်တော်စုံစမ်းရေးမှုတွေကိုပြောခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဇလန်စကီတို့ဖုန်းနဲ့ဆက်သွယ်ပြောစဉ်မှာရွေးကောက်ပွဲမှာသူနဲ့သမ္မတလောင်းပြိုင်ပွဲဖြစ်လာနိုင်တဲ့ဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းပေးဖို့ယူကရိန်းကိုတိုက်တွန်းခဲ့တဲ့ကိစ္စကြောင့်သမ္မတထရမ့်အပေါ်တရားစွဲနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေကြတာပါ။အောက်လွှတ်တော်ကော်မတီမှာလုပ်နေတဲ့စုံစမ်းမှုတွေဟာဖွဲ့စည်းပုံနဲ့မညီဘူးလို့အင်ဂျီရောကဆိုပြီးတော့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောကြားထားပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11965 9.32 kHz 9300 9.57 kHz 5885တို့ချင်းစနေတနင်္ဂနွေမှာ9.30 kHz 1505မှာလည်းထုတ်လည်ပေးနေပါတယ်ရှင
်ဒီလိုမိတ်ကန်တဲ့မြန်မာဘာအစီအစဉ်ရဲ့ပုံထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လေးလက်ချဆန္ဒပြပွဲတွေကျုံနေရတဲ့ဟောင်ကောင်မှာဒီမိုကရေစီရဲ့လွတ်လပ်သူလွတ်တော်အမတ်တွေရဲ့ပြင်းပြင်းထန်ထန်ကံကွက်မှုတွေကြောင့်ဒီနေ့လွတ်တော်မှာအုပ်ချုပ်ရေးမှူးကယ်လန်နှစ်ပတ်လည်ခြေပြမင်းကုန်းပြောမယ့်အစီအစဉ်တော်ရပြည့်နဲ့ဆုံးသတ်သွားပါတယ်။အုပ်ချုပ်ရေးမှူးရဲ့လက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့ဆိုင်းဘုတ်တွေကိုကန်ဆောင်ထားတဲ့လွတ်တော်အမတ်တွေကလွတ်တော်ခန်းမတွေဝင်လာတဲ့အုပ်ချုပ်ရေးမှူးကိုဆန္ဒပြခဲ့ကြတာပါ။နောက်ပိုင်းမင်းကုန်းပြောနေတဲ့အချိန်မှာလည်းအဟိုကံကွက်ခဲ့ကြတဲ့အတွက်မင်းကုန်းစပြောပြီးသိမ့်မချခင်မှာပဲအဆုံးသတ်ခဲ့ရပါတယ်။နောက်တစ်ချိန်လွတ်တော်ခန်းမတွေပြန်ဝင်လာပြီးမင်းကုန်းစပြောကိုချူပန်းခဲ့ပြီးမြဲလေကံကွက်မှုတွေပြင်းထန်လာတဲ့အတွက်လွတ်တော်ဥက္ကဋ္ဌအင်ဒူလုံကအခမ်းအနားရနာကြောင့်ကြီးညာခဲ့ရပါတယ်။နောက်ပိုင်းမှာတော့နှစ်ပတ်လည်ခြေရမင်းကုန်းကိုအုပ်ချုပ်ရေးမှူးလမ်းကရုံးမြင့်တန်ကြားကနေပြောကြားခဲ့ရတာပါ။ဒီချိန်ထဲမှာပဲဟောင်ကောင်ကဆန္ဒပြပွဲနဲ့ပတ်သက်လို့တရုတ်ပြည်မှာရည်ရွယ်ဆွေးနွေးမှုတွေကိုပြစ်တင်ရှုတ်ချတာအပါအဝင်ဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုထောက်ခံအားပေးတဲ့အစီအစဉ်တွေကိုအမေရိကန်အောက်လွှတ်တော်မှာမနေ့ကပဲဆုံးဖြတ်တည်ပြုခဲ့ကြပါတယ်။ဒီလိုနိုင်ငံရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စီးပွားရေးအကျိုးအမြတ်ကိုကြည့်ပြီးပြက်ပြက်သားသားမပြောဘူးဆိုရင်အမေရိကန်အနေနဲ့ကမ္ဘာတစ်ဝန်းမှာလူ့ခွင့်ရေးအတွက်ပြောရေးဆိုရင်ဆုံးရှုံးလိုက်ရလိမ့်မယ်ဆိုပြီးတော့လေအတိုက်ခံဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ဖလိုစီကပြောဆိုခဲ့ပါတယ်
။ EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံကြားနှုတ်ထွက်ရေးသဘောတူညီမှုတွေရရှိနိုင်ဖို့နှစ်ဖက်တာဝန်ရှိသူတွေဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာဒီကနေ့ဆက်ပြီးတော့ဆွေးနွေးနေကြပါတယ်။ပေါ်ထူးနေညနေတဲ့အထိဆွေးနွေးခဲ့ပေမဲ့သဘောတူညီမှုမရခဲ့တာကြောင့် EU ရဲကနှုတ်ထွက်ရေးဗြိတိန်နိုင်ငံညှိနှိုင်းရေးမှူး David Frost နဲ့ EU ဘက်ကအဓိကညှိနှိုင်းသူ Michel Barnier တို့ဒီကနေ့နောက်ဆုံးနေ့အဖြစ်ဆက်ပြီးဆွေးနွေးနေကြတာပါ EU ဥရောပသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲနှစ်ဖန်ကြတာပြင်းနေကျင်းပမှာမို့ဒီကနေ့မှာအပြီးသက်သဘောတူညီမှုရနိုင်ဖို့ကြိုးစားနေကြပါတယ်ဒါမှသာ EU ခေါင်းဆောင်တွေကြားမှာသဘောတူမဲ့အချက်တွေကိုဆွေးနွေးနိုင်မှာဖြစ်ပါတယ် ခွဲထွက်ရေးဆိုင်ရာသဘောထားကွဲတဲ့ကိစ္စတွေကိုတည်တည်တသာရှင်းချနိုင်ပြီလို့တော့နှစ်ဖက်တောင်းရင်ရှိသူတွေကပြောပါရယ်။ဆွေးနွေးမှုနောက်ဆုံးအခြေအနေကိုဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ရဲ့ Cabinet ဝန်ကြီးအဖွဲ့နဲ့ဒီကနေ့ညနေပိုင်းမှာဆွေးနွေးမှာဖြစ်ပါရယ်။ EU ဘက်ကအဓိကညှိနှိုင်းရေးမှူး Michel Barnier ကလည်းဗြိတိန်နဲ့ညှိနှိုင်းမှုတွေအကြောင်းကို EU ကော်မရှင်အကြီးအကဲတွေတန်တမန်တွေကိုဒီကနေ့ရှင်းပြဖို့ရှိနေပါရယ်။အောက်တိုဘာ31ရက်နေ့မှာနှုတ်ထွက်ဖို့သတ်မှတ်ထားတဲ့ဗြိတိန်နဲ့ EU ကြားမှာအဓိကဆွေးနွေးစရာဖြစ်နေတာကတော့မြောက်ပိုင်း Ireland နဲ့ EU အဖွဲ့ဝင် Ireland နိုင်ငံကြားနှင်းဆက်အတားအဆီးတွေထားရေးမထားရေးကိစ္စဖြစ်ပါရယ်။
ဂျပန်နိုင်ငံနောက်မြောက်ဘက်ကမ်းလွန်မှာနင်းမြုပ်ထားတဲ့မြောက်ကိုရီးယား၅ပန်းလေးဘောကတင်မောသားတွေကိုဂျပန်ကမ်းခြေဆော်တင်ပေါ်တပ်ဖွဲ့တွေကလိုင်းလံရှာဖွေခဲ့ကြပါတယ်။တင်သား၅ပန်းလေးနင်းမြုပ်တဲ့တဲ့ရင်ကိုဒီနေ့စောရင်းမှာရရှိခဲ့ပြီးတဲ့နောက်ကင်းလက်စင်မော40-40ဆီလွတ်ခဲ့တဲ့အကြောင်းဂျပန်ကမ်းခြေဆော်တပ်ဖွဲ့ကပြောဆိုလိုက်ကြပါ။မြောက်ကိုရီးယား၅ပန်းတင်မောတွေကျစားလေးရှိတဲ့ရမတူတိုင်းလို့ခေါ်တဲ့နယ်မြေမှာပထမတစ်ဆမှုဖြစ်တယ်လို့လည်းပြောပါတယ်။နောက်ထပ်မြောက်ကိုရီးယားတင်မောတစ်စင်းကအရေးပေါ်ကူညီတောင်းခံတာကိုလည်းဂျပန်၅ပန်းလုံငယ်စစ်ဆေးတင်မောတစ်စင်းကလက်ခံရရှိခဲ့တဲ့အကြောင်းဂျပန်ဆိုရတွန်းဝင်ချုပ်ယူရှိဟီရာဆူဂါကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ပြောဆိုနေတဲ့တင်မောကတော့ဂျပန်၅ပန်းလုံငယ်နဲ့ကမ်းခြေဆော်တပ်ဖွဲ့တို့ပူးပေါင်းရှာဖွေခဲ့ကြတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကဥဆောင်ချမှတ်နေတဲ့ပိတ်ဆို့တန်ခတ်မှုတွေကိုကြော်လွှားသွားမယ်လို့ကောင်းဆောင်ကင်ဂျုံအန်ကကတိပြုတဲ့အကြောင်းအစိုးရပိုင်းသတင်းဌာနကထုတ်ပြန်ခဲ့ပါတယ်။အခုလိုပြောကြားချက်နဲ့အတူနှင်းဖုံးနေတဲ့ Mount Piggy တောင်ထိပ်ပေါ်မှာမြင်းပြူစီးနေတဲ့ကင်ဂျုံအန်ရဲ့ဓာတ်ပုံကိုဖော်ပြခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ကိစ္စဆွေးနွေးနိုင်ဖို့ခုနှစ်လအတွင်းမှာပထမဆုံးညှိနှိုင်းမှုတွေပြပြခဲ့ပြီးရပိုင်းကြမှာပဲအခုလိုသတင်းထုတ်ပြန်တာလည်းဖြစ်ပါတယ်။အနာဂတ်ဆောက်ဦးနေရာတစ်ခုကိုလည်းသွားလေ့လာခဲ့တဲ့ကောင်းဆောင်ကင်ဂျုံအန်ကနိုင်ငံမှာအခုလိုခက်ခဲတဲ့အခြေအနေတွေဖြစ်နေတာဟာအမေရိကရဲ့မစင်မချင်းတန်ခတ်မှုတွေကြောင့်ဖြစ်တယ်လို့အပြစ်တင်ခဲ့တဲ့အကြောင်းဒီအခက်အခဲတွေကိုခိုင်ခိုင်မာမာကြော်လွားသွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့တယ်လို့ KCN သတင်းကဖော်ပြပါရယ်2013ခုနှစ်တုန်းကဩစာညောင်းတဲ့သူ့ရဲ့ဦးလေးကိုလှုပ်ကြံတတ်မှုမလုပ်ခင်ကတခါတောင်ကိုရီးယားအစိုးရအမေရိကန်အစိုးရတို့နဲ့နျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေမစတင်ခင်2018ခုနှစ်ကတခါဒီတောင်ထိပ်ပေါ်ကိုကင်ဂျုံအန်တက်ခဲ့တာကြောင့်အခုတစ်ခေါက်တက်တာဟာလည်းထူးကြတယ်လို့လေးလာသူတွေကသုံးသပ်နေကြပါရဲ့ရှင်
Direct from Washington, the voice of America, VOA.
ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လင်းပေးသွားပါမယ်ရှင်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကမြန်မာနိုင်ငံကိုပြန်ပို့မယ့်အရေးအတွက်9000ပါရဲ့စီးရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုမနေ့ကပေးပို့ထားပြီးတော့ဒါဟာတတိယအကြိမ်မြောက်ပေးပို့တာဖြစ်ပါတယ်။ဒုက္ခသည်တွေပြန်လည်ခံရေးအတွက်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဖွဲ့စည်းရုံနဲ့ပူးပေါင်းဆောင်ရွက်နေပြီးဒုက္ခသည်တွေအမြန်ဆုံးပြန်ပို့နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကအကြောင်းစုံကိုမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကိုအခုနောက်ဆုံးပေးပို့လိုက်တဲ့ဒုက္ခသည်စင်ရင်အားဆိုရင်လူဦးရေ9000ရှိပြီးမြန်မာဘက်ကဒါကိုစီစစ်နေပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်ဘက်ကမြန်မာအစိုးရကိုတတိယအကြိမ်မြောက်လူဦးရေစင်ရင်ပေးပို့ခြင်းလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စင်ရင်တွေကိုအခုလိုပေးပို့နေရတဲ့အစားရင်ပြန်လည်လက်ခံရေးအပိုင်းမှာပို့ပြီးတော့ပူးပေါင်းပါဝင်ဖို့လိုတယ်လို့နိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနအဖွဲ့ဝင်ဖြစ်သလိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမြဲအတွင်းဝင်ဖြစ်တဲ့ဦးစိုးဟန်က VOA ကိုအခုလိုပြောပါဗျ။
အဲ့တော့အဓိကကတော့စီးရင်တွေပေးနေတာတဲ့ဆိုင်ကျွန်တော်တို့လက်ခံတိုင်းမဲ့ကျွန်တော်တို့ verify လုပ်ပြီးရဲ့စီးရင်တွေလည်းကျွန်တော်တို့ပြန်ပေးပြီးပြီ။ Bangladesh ဘက်ကိုကျွန်တော်တို့ကလည်းပြန်လည်းလက်ခံတယ်လို့အစီအစဉ်ရှိပါတယ်ဆိုတော့ကျွန်တော်တို့ပြောပြီးပြီ။ပထမအကြိမ်ပေါ့နော်။ဒါနှစ်ဖက် repatriation process စတင်ဖို့ကအများကြီးအရေးကြီးပါတယ်။ဆိုတော့ဒါကတော့ Bangladesh ရဲ့ဟိုပူပေါင်းဆောင်ရွက်မှုအများကြီးလိုအပ်ပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့လက်ရှိမှာမြန်မာအစိုးရကအာဆီယံအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP, UNHCR အဖွဲ့အစည်းနဲ့လည်း MOU လက်မှတ်ရေးထိုးပြီးဒီကိစ္စကိုပူးပေါင်းဆောင်ရွက်နေတယ်လို့သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအဆင်ပြေလာအောင်တရုတ်အစိုးရကဦးဆောင်ပြီးမြန်မာဘင်္ဂလားဒေ့ရှ်တို့နဲ့ပုံမွေးဆိုင်ဝင်ကြီးအဖွဲ့တွေပြီးခဲ့တဲ့လကရိုဟင်ဂျာဒုက္ခသည်အရေးအဖြေရှာဖို့ကုလသမဂ္ဂညီလာခံမှာအလို့သဘောတွေ့ဆုံခဲ့ပါတယ်။ပေးပို့ခဲ့တဲ့လူကြီးရဲ့စည်ရင်းနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြရလို့ဆိုပါတယ်။ဆွေးနွေးပွဲကနေရလက်ကောင်းတွေရခဲ့ရလို့အမေရန်အတွင်းဝင်ဦးစိုးဟန်ကပြောပါတယ်။
ဟုတ်ပါတယ်ကျွန်တော်တို့ဒီ trilateral meeting ရဲ့အဓိကရည်ရွယ်ချက်ကတော့ဒီရခိုင်ပြည်နယ်အရေးကိစ္စကိုအောင်မြင်စွာဖြေရှင်းနိုင်မှုဒါတရုတ်နိုင်ငံရဲ့ကမ္ဘာကထာပြန်ပန်းပိုးမှုကြောင့်ပေါ့နော်ဒါတွေ့ဖြစ်တာပါဒါအားဖြင့် very informal ပါ informal meeting မှာဆိုတော့လည်းပဲဒါအကျိုးရှိပါတယ်ဒီဘင်္ဂလားဒေ့ရှ်မြန်မာတရုတ်သုံးနိုင်ငံဝန်ကြီးချင်းတွေ့ပြီးတော့ဘယ်လိုဆက်လုပ်ကြမလဲဒီရခိုင်ပြည်နယ်ရေးကိစ္စဖြေရှင်းနိုင်ဖို့ပေါ့နော်အဲအများကြီးထောက်ပံ့ပြုပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကလူစရင်း၃ကြိမ်လောက်ပြပုတ်ပြီးရဲ့နောက်မှာစုစုပေါင်းလူဦးရေ၁သိန်းဝန်းကျင်လောက်ရှိသွားပြီဖြစ်ပါတယ်။အစစ်စစ်စစ်ဆေးဆောင်ရွက်တာတွေလုပ်ပြီးမှပဲအမှန်တကယ်လက်ခံနိုင်မဲ့လူဦးရေကိုပြန်ပြုတ်ပြနိုင်လိမ့်မယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်ဝါးရဲ့ဒုက္ခသည်အရေးနဲ့ပတ်သက်ပြီး၂၀၁၈တုန်းကလည်းတရုတ်နိုင်ငံမှာမြန်မာဘင်္ဂလားဒေ့ရှ်တရုတ်သုံးနိုင်ငံတွေ့ဆုံခဲ့ကြပြီးအဲ့ဒီနှစ်မှာပဲကုလသမဂ္ဂညီလာခံမှာဒုတိယအကြိမ်တွေ့ခဲ့ကြပါတယ်။အစိုးရချင်းတတိယချိန်မြောက်စည်ရင်ပေးတာကိုလွှတ်ဆောင်ထားပေမဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ပြန်လည်လက်ခံရေးစခန်းကိုတော့စည်ရင်အတိအကျမပေးသေးကြောင်းတောင်မျိုးလက်ဝဲပြန်လည်လက်ခံရေးစခန်းကအဖွဲ့ကောင်းဆောင်လူဝင်မှုကြီးကြပ်ရေးဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီဟိုပေါ့ G2G ကတော့ကိုအခုဆိုရင်ကျွန်တော်တို့ပြင်နေတာတတိယအတုပ်ပေါ့ဟိုပထမနဲ့ဒုတိယတော့အခုတည့်ရတိုင်းပဲဝင်လာခဲ့တာမရှိဘူး G2G နေနဲ့လေဒီခုကတော့ကျွန်တော်ကြားတာတော့ခုအကို5000ပေးတယ်လို့တော့ပြောတယ်ဗျာ။ဒါပေမဲ့လောလောဆယ်ကကျွန်တော်တို့စီစီတုံးဖြစ်လိမ့်မယ်။ကျွန်တော်တို့စီကိုတော့စကားကိုတော့ကျွန်တော်တို့ဌာနနဲ့တစုံတရာကိုကျွန်တော်တို့ပြန်ပြီးတော့မှစီစစ်ထားတဲ့ဟာကိုပေးထားတာတော့လောလောဆယ်မရှိသေးဘူး။ကျွန်တော်တို့ဒီမှာပေးထားတော့အရင်ကျွန်တော်တို့2000ကျော်ပေါ့နော်။2000ကျော်တည်းကမှကျွန်တော်တို့ဆက်ပါပေါ့နော်။ဆက်တဲ့ချိန်ညောက်ပေါ့နော်။စီစစ်ထားတဲ့ချိန်ရင်းကိုအဲ့ကောင်နေပဲကျွန်တော်စီကိုလောလောဆယ်ရောက်ပေးတယ်ဟုတ်။
မြန်မာဘက်ကနောက်ဆုံးစီစစ်ထားရဲ့စည်ရင်းအရဆိုရင်အိမ်နောက်စု2000ကျော်လူဦးရေနဲ့ဆိုရင်9000ကျော်လောက်ရှိကြောင်းညွှန်ကြားမှုဦးအောင်ဖြိုးဟန်ကပြောပါတယ်။ပြန်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ပြည်ပသတင်းဌာနတွေကိုဩဂုတ်လ29ရက်ကနေ31ရက်အထိရခိုင်ပြည်နယ်မောင်းသောမြို့ကိုဖိတ်ပြီးစီစစ်ထားတဲ့ဒုက္ခသည်တွေပြန်ဝင်လာရင်တောင်မြို့လက်ဝဲနဲ့ငခုရချုပ်ဆိုရေးစခန်းတွေမှာဘလို့အစီအစဉ်တွေလုပ်ထားရဆိုတာကိုရှင်းပြခဲ့ပါတယ်။အစိုးရချင်းသဘောတူညီချက်နဲ့မဟုတ်ပဲကိုယ့်အစီအစဉ်နဲ့ပြန်လာတဲ့သူတွေကတော့ရှိနေပါတယ်။နောက်ဆုံးစည်ရင်းအရဆိုရင်အယောက်260လောက်ရှိပြီးနောက်ထပ်ဆက်သွယ်လာတဲ့သူရေအတွက်ကတော့80လောက်ရှိရလို့သိရပါတယ်
။ကိုစောထဲ့တဲ့တင်ပြပို့ထားတာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာတင်လွှာတပုတ်ကိုပဲထုတ်လွှင့်ပြပါဦးမယ်။ဩဂုတ်လ12ရက်နေ့ကရန်ကုန်မဟာဗန္ဓုလပန်းချံရှိမှာ69နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့အတွက်ထောင်ဒဏ်15ရက်ပြည်ဒဏ်ပေးခံရတဲ့အပေါ်မှာခရိုင်အဆင့်တရားရုံးကိုအယူခံဝင်သွားမယ့်အပြင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုပါတိုင်ကြားစာတွေပေးပို့သွားဖို့ရှိတဲ့အကြောင်းကရင်လူအခွင့်အရေးတက်ကြွလှုပ်ရှားသူနော်အောင်လှကပြောပါရယ်ဒီသတင်းပြည်စုံကိုတော့ VOA သတင်းတောက်မိခါကသတင်းပေးပို့ထားပါရဲ့ရှင်
69နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပလို့ဆိုပြီးလူအခွင့်အရေးတက်ကြွလှုပ်ရှားသူလည်းဖြစ်ကရင်အမျိုးသမီးအစည်းအဝေးဥက္ကဋ္ဌလည်းဖြစ်နော်အောင်လှအပါအဝင်၃ကိုငိမ့်စုစီပုံမှန်နဲ့ထောင်ဒဏ်15ရက်အမိန့်ချမှတ်လိုက်တဲ့အပေါ်အောက်တိုဘာ18ရက်နေ့မှာအယူခံဝင်ဖို့စီစဉ်နေတာပါသူတို့ဘက်ကဥပဒေနဲ့အညီလုပ်တဲ့ကိစ္စပေါ်မှာတရားရုံးကအခုလိုဆုံးဖြတ်ချက်ချလိုက်တာကြောင့်အယူခံဝင်ဖို့ဆုံးဖြတ်ရခြင်းဖြစ်တယ်လို့နော်အောင်လှကပြောပါတယ
်အယူခံတက်တာကတပိုင်းသွားမှာအဲ့ဒါတပိုင်းသွားမှာလေစိတ်နေတဲ့လုံမှာအန်ဒီကလည်းတိုင်းစားကိုပို့တာလေအမဆူကလပ်သမဂ္ဂပို့တယ်ပြီးတော့အဲ့ဒီနိုင်ငံကတန်ဝင်ပို့တော့ကြအရင်တိုင်းသားခွေးဆွတ်နေပေါ့နော်တိုင်းသူတို့ပို့ယူရတယ်ပို့မယ်လို့အဲ့ဒီတန်ရောင်းနေပို့တယ်ဆိုတော့အရင်လူခွေးဆွတ်တာကိုပြည်အောင်ပို့တာလေဒီဘက်ကအစ်ကိုတော့မှရှိတယ်မြို့သားတိုင်းသားကော်မတီရေပြီးတော့နိုင်ငံသားခွေးကော်မတီရေပြီးတော့ကျရင်အဒီပို့ရမယ်ဟိုကပြီးတော့တိုင်းသားရဝန်ကြီးပေါ့နော်ပြီးတော့လူဝန်ကြီးပို့ပါပါ
ကရင်အာဇာနည်နေ့ဆိုတဲ့အသုံးအနှုန်းကိုပြောင်းလဲသုံးစွဲဖို့အာဏာပိုင်တွေဘက်ကဖိအားပေးနေတဲ့ကြားက69နှစ်မြောက်ကရင်အာဇာနည်နေ့ကိုနှောင်းလှဦးဆောင်တဲ့ကရင်တိုင်းရင်းသားတွေကကျင်းပခဲ့တာဖြစ်ပါတယ်။တိုင်းရင်းသားလူမျိုးများကာကွယ်ဆောင်ရှောက်ဖို့ဆိုတဲ့အချက်ကိုလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီမှု NCA စာချုပ်မှာလည်းတိုင်းရင်းသားတွေရဲ့ဘာသာယဉ်ကျေးမှုစာပေဓလေ့ထုံးစံတွေကိုကာကွယ်ထိန်းသိမ်းစောင့်ရှောက်ဖို့ဆိုတဲ့အချက်တွေပါဝင်ထားပေမဲ့လက်ရှိအစိုးရဘက်ကတိုင်းရင်းသားတွေအပေါ်ထားတဲ့သဘောထားကဥပဒေအတိုင်းဖော်ပြထားတဲ့အချက်တွေကိုပင်လိုက်နာဖို့အားနည်းနေတယ်လို့နှောင်းလာကထောက်ပြသွားပါတယ်
။အင်္ဂလန်ဆိုတာအဖွဲ့ဒီနိုင်ငံသားတွေအခုလိုကျောပါပြီးတော့တိုင်းနာခွင့်ကိုဆွေးဆောင်လုပ်ကြတယ်ငတိုင်းကူကပေါ်ပဲဒါမဲ့ဒီကမှပါဘလောက်ဘာကြောင့်ဒီလိုဖန်ဆီးပြီးတော့ဒီလိုမျိုးလုပ်တဲ့အတွက်အစိုးရအနေနဲ့ပြည်တော်စုတော့တောင်းဝန်ရှိရဲ့အဓိကတော့နိုင်ငံပါတီတောင်းဝန်ရှိရဲ့ဘာပြောချင်တာလဲအဲ့ဒီတော့ဒါဒီမှာတောင်းဝန်ရှိတဲ့လူတွေကဒါကိုလစ်လို့ရှိပြီးတော့မှချေရရစေးဆိုတာ လူမျိုးတစ်တိပပကိုတို့ကအေးဖွဲ့တဲ့သဘောထားရင်တော့ပြဿနာတက်လိုက်တို့မှတအောင်ပဲလည်းပြောချင်တယ်ပေါ့နော်
စံတိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းညွန့်လင်ကလည်းလက်ရှိအာဏာရပါတီရဲ့တိုင်းရင်သားတွေအပေါ်ထားတဲ့သဘောထားနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်ပါတယ
်။ဟိုတိုင်းရင်သားတွေနဲ့ပတ်သက်လို့တော့သူကဟိုပြိုင်တဲ့လူသူသဘောထားသွားကြောနော်အရင်လူတော့မဟုတ်တော့ဘူး။ဒါပေမဲ့တိုင်းတဲ့လူတွေသူကသဘောထားလိုက်တယ်။အဲ့လိုပဲမြင်မိပါတယ်။အဲသူကသူ့ဘလူလူတိုင်းရင်သားတွေကိုသူပြစ်တယ်သလားဆိုတော့လည်းမပြစ်တယ်ဘူး။သူကလည်းသူပါတီထဲကတိုင်းနာတယ်လို့ပြောတာကြီးဆောင်ကြီးရှူဆောင်ဆောင်မတဘောဖြစ်နေတယ်။ပါတီထဲမှာမပါတဲ့တခြားတိုင်းနာတွေကိုသူသိစိတ်ဝင်စားလို့ပြောတယ
်။လက်ရှိအာဏာရပါတီအနေနဲ့တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးမူဝါဒခေါင်းတွေချမှတ်ထားပေမဲ့တိုင်းရင်းသားတွေရဲ့ရပိုင်권တွေအပေါ်မှာတိကျစွာနားလည်တာမရှိတာမို့အပြောနဲ့လက်တွေမညီပဲဖြစ်နေရတယ်လို့ဆိုလာသူကတော့နိုင်ငံရေးလေးလံတုံ့တက်သူသတင်းစာဆရာဦးစီသူအောင်မြင်ပါ
ကျွေးအရှိအခေါင်းဆောင်တွေကဒီ policy တွေဒီ chat line တွေကမရှိဒီ policy တွေပါလဲလက်ပြမှာဆိုဘယ်လိုဖြစ်နေရမလဲဆိုတော့ဒီမှာအဖြစ်ဖြစ်တော့ဒီ LED party တွေလေအခြေအဖွဲ့တွေအကုန်လုံးကိုဒီနားလည်အောင်ရှင်းရပြီးရဲ့တစ်ခုတစ်ခုဒီအကောင့်တွေပေါ်လာပါလေအဲဒီတော့မှခါးကြီးလာရသွားမှာဒီလိုရဖြစ်နေတာကြီးကတော့ဟိုတနေ့ကလာဟိုကလိတ်တာတော့မဟုတ်ဘူးအရေးကြီးတာကြီးကဒီလိုလိတ်တာမဟုတ်ဘူးတိုင်းသားတွေနားမလည်ဘူးဒါလိုလည်းမဟုတ်ဘူးတစ်ခုမရှိတာဒီကတတိယကားနဲ့ဒီကအဲ့လိုလောက်ရမယ်ဆိုတဲ့အရှိကိုမသိရဘူးပေါ့နော်အဲ့လိုမျိုးခါနေတာအများကြီးရှိတယ်နေရာအပြောက်သွားရှိတယ်နားလေဒီအတွက်နေတယ်ကျွန်တော်တိုင်းသားတွေကြောင်းနေနားလည်ပြီးနေတယ်တိုင်းသားတွေကတပိုင်းကြောင်းနားလည်ပြီးနေတယ်အဲ့လိုမျိုးတိုင်းသားတွေဖြစ်ပြီးကြပြက်ကြအခက်အခဲတွေကိုနားလည်ပြီးနေတယ်အဲ့လိုပြောကြပ
ါလက်ရှိမှာတော့အာဏာရအစိုးရရဲ့တိုင်းရင်းသားတွေအပေါ်ထားတဲ့သဘောထားတွေနဲ့ပတ်သက်လို့ကရင်လူမျိုးတွေအပါအဝင်တခြားတိုင်းရင်းသားလူမျိုးတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုင်းရင်းသားတန်းတူအခွင့်အရေးနဲ့ဖိနှိပ်မှုတွေရပ်တန့်ရေးတောင်းဆိုတဲ့လှုပ်ရှားမှုတွေအချိန်မြင့်ဖြစ်ပေါ်လာနေပါလို့ရှင်
မမေခါတရင်ပေးဖို့ထားတာပါအခုဆက်ပြီးတော့ထိုင်းနိုင်ငံအတွင်းမှာလူမှောင်ခိုးဂိုင်းဝင်မြန်မာနိုင်ငံသားနှုတ်ကိုဖမ်းဆီးရမိတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းနိုင်ငံစမုတ်စခွန်ခရိုင်မဟာချိုင်ဒေသမှာမြန်မာနိုင်ငံသားတွေကိုအလုတ်သွင်းပေးမယ်ဆိုပြီးတော့လိန်နေတဲ့လူမှောင်ခိုးဂိုင်းဝင်မြန်မာနှုတ်ကိုထိုင်းရဲတွေကမြန်မာအလုတ်သမားအသွင်ဆောင်ပြီးတော့အောက်တိုဘာလ16ရက်နေ့ကဖမ်းဆီးရမိခဲ့ပါတယ်။ဒီသတင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံနကုံဖနုံခရိုင်စံဖရံမြို့မှာဖမ်းဆီးလိုက်တဲ့အသက်28နှစ်နဲ့အသက်28နှစ်အရွယ်မြန်မာနိုင်ငံသားနှစ်ဦးတို့ကိုနိုင်ငံကူးစာအုပ်တွေနဲ့အတူထိုင်းရဲတွေကဖမ်းဆီးလိုက်တာဖြစ်ပါတယ်။အောက်တိုဘာလ16ရက်နေ့ကဖမ်းဆီးလိုက်တဲ့လူမောင်ခိုးဂိုင်းဝင်နှစ်ဦးဟာ Facebook စာမျက်နှာကနေအလုရှာပေးမယ်ဆိုတဲ့ပုံစံနဲ့မြန်မာနိုင်ငံသားတွေကိုဖိတ်ခေါ်နေတာဖြစ်ပါတယ်။အလုရှာနေတဲ့မြန်မာနိုင်ငံသား9ဦးကိုအလုတ်သွင်းပေးတာအဖြစ်တဦးကိုထိုင်းဘတ်ဝင်2500နဲ့ခုနှစ်ဦးစာဘတ်ဝင်18500ယူပြီးမဟာချိုင်ကိုဘန်ကားနဲ့ခေါ်လာပြီးစက်ရုံရှိမှလူပွဲကားတွေကထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေဟာမဟာချိုင်ကအသားလုံးစက်ရုံရှိမှဘယ်သွားရမှန်းမသိပဲဒုက္ခရောက်နေကြပြီးအစိုးရမဟုတ်တဲ့လူမှုရေးအဖွဲ့အစည်းကိုဆက်သွယ်အကူအညီတောင်းခဲ့ကြပါတယ်။မဟာချိုင်ရဲတပ်ဖွဲ့ဝင်တွေဟာလူသမား9ဦးကိုလိန်သွားတဲ့လူပွဲစားကိန်းကိုဖော်ထုတ်နိုင်ဖို့အတွက်အလုရှာနေတဲ့မြန်မာပြည်ပုံစံမျိုးနဲ့လူပွဲစားတွေကိုဆက်သွယ်ခဲ့ပြီးအလုတွင်းကပေးမယ်ဆိုပြီးချိန်ဆလိုက်ကြတာပါအသွင်ဆောင်ဖမ်းဆီးခဲ့တဲ့ရဲအားရှိကအခုလိုပြောဆိုသွားပါတယ
်ဖွဲ့ဟာ total 7คนนะครับผมဖွဲ့ဟာ7คน7คนเนี่ยเขาในหน้ามันโทรมาบอกว่ามีงานให้ทําในหน้าในมันให้เขามามาพวกเขาก็บอกว่ามีเงินคนละ 2,500 ค่าสมัครงาน
ဒီဂိုင်းဟာမြန်မာပြည်သားအချင်းချင်းကိုလိန်လည်နေတဲ့ဂိုင်းဖြစ်တယ်မြန်မာပြည်သား9ယောက်ကိုတဦးကိုဘန်းဝင်2500စီနဲ့လိန်လည်မှုတွေလုပ်ပြီးတဲ့နောက်အခုလိုမျိုးဖမ်းဆီးလိုက်တာဖြစ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်သူတို့အဖွဲ့ဝင်တွေဟာ10ဦးထက်မနည်းရှိပြီးမြန်မာပြည်သားတွေကိုလိန်လည်မှုတွေလုပ်နေတာလူကုန်ကူးမှုတွေလုပ်နေတာကြာနေပြီဖြစ်တယ်လို့လည်းပြောဆိုသွားတာပါလူကုန်ကူးမှုလိန်လည်မှုတွေလုပ်နေတဲ့ဂိုင်းဟာ10ဦးခန့်ရှိပြီးသူတို့ဟာမြန်မာနိုင်ငံကူးစာအုပ်တွေကန်ဆောင်ထားကြတယ်လို့ဆိုပါတယ်။နောက်ထပ်တန်နေသေးတဲ့လူမောင်ခိုဂိုင်းဝင်လူလိန်တွေကိုတော့ဆက်လက်ဖမ်းဆီးအရေးယူမှုတွေဆက်လုပ်သွားမယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောဆိုသွားခဲ့ပါတယ်ရှင်။
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါပြီ။နေ့စဉ်မနေ့8နိုင်ကနေ8နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ ဒီနေ့ကနေမှာဘုဒ္ဓပညာပေးနေရတာဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရေးစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစ်စိမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ် VOA အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
VOA မြန်မာပိုင်းရဲ့ပုံတုနေ့ညပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ Syria မြောက်ပိုင်းက SDF ကတ်တပ်ဖွဲ့တွေကိုတူရကီကစစ်တပ်ကထိုးစစ်ဆင်နေတဲ့လူရဲကိုချက်ချင်းရက်ပြီးတော့အပြစ်ရရေးတိုက်တွန်းဖို့ American သမ္မတ Donald Trump ကိုစားဒုသမ္မတ Mike Pence ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့တူရကီနိုင်ငံကိုဒီကနေ့တွားရောက်ဖို့ရှိပါတယ်။ကိုယ်စားလှယ်အဖွဲ့ထဲမှာနိုင်ငံညာရေးဝန်ကြီး Mike Pompeo အမျိုးသားလူညွန့်ရေးအကြံပေး Robert O'Brien နဲ့တန်အမတ် James Jeffrey တို့လိုက်ပါသွားမှာပါ။ကတ်တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တဲ့အတွက်တူရကီနိုင်ငံကိုသမ္မတ Trump ကပြီးခဲ့တဲ့တနင်္လာနေ့မှာအရေးယူထံခတ်လိုက်ပေမဲ့ထိရောက်မှုရှိမှာမဟုတ်ဘူးလို့ရှုမြင်ကြတဲ့အကြောင်း VOA သတင်းတောက်ဇလာတီစာဟုတ်သတင်းပေးပို့ထားတာကိုနှမ်းလောင်ကပြောပြပေးပါရှင်
ဆီးရီးယားမြောက်ပိုင်းက SDF ကတ်စတပ်ဖွဲ့တွေနဲ့အရသာပြည်သူတွေကိုတိုက်ခိုက်နေတဲ့လို့ရကိုချက်ချင်းရဆိုင်မှုသမ္မတ Donald Trump ကတောင်းဆိုလိုက်ပါတယ်
We put the strongest sanctions that you can imagine but they get a lot
Turkey နိုင်ငံပေါ်ပြင်းထန်ဆုံးကြံခတ်ပိတ်ဆို့လိုက်ပါပြီ Turkey နိုင်ငံကနေပြီးတော့ American ကိုအများပြားတင်ပို့နေတဲ့တန်မှုတွေကိုလည်းဒဏ်ခတ်လိုက်တဲ့အတွက်အဲဒီကနေဝင်ငွေအတော်များများဆုံးရှုံးသွားမှာပါ
ဝေဖန်ရေးသမားတွေကတော့ဒီတန်ခတ်ပိတ်ဆို့မှုကအလုပ်ဖြစ်မှာမဟုတ်သလိုအထိတ်ပဲလည်းမရှိဘူးလို့ပြောပါတယ်။သုံးသက်သူတချို့ကတော့အမေရိကန်မဟာမိတ်အဖြစ်နဲ့ IS တို့ကိုရှေ့ရန်ကတိုက်နေတဲ့ Cut တပ်ဖွဲ့တွေကိုအမေရိကန်ကမျက်ကွယ်ပြုလိုက်တဲ့ Trump ရဲ့လုပ်ရအပေါ်အပြင်းထန်ဝေဖန်နေကြတဲ့အမေရိကန်လွှတ်တော်အမတ်တွေကိုချွေးတိတ်တဲ့လုပ်ရအဖြစ်ထောက်ပြပြောဆိုကြပါတယ်။ Middle East Institute ရဲ့လေလာသုံးသက်သူ Gano Thol ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
Just this morning after his announcement that Turkish currency has
ဒီကနေ့မနက်သတင်းမှာတော့တူရကီငွေကြေးဈေးကွက်တိတ်လှုပ်လှုပ်ရှားရှားမရှိပါဘူး။ဒါကြောင့်အခုကိစ္စကတော့ဆီးရီးယားတဲ့ကိုတူရကီတို့ကျူးကျော်တဲ့လုပ်ရက်ကိုသူ့အနေနဲ့အလေးနက်ထားတယ်ဆိုတာလွှတ်တော်ကအဓိကပြောချင်တာဖြစ်တယ်လို့ကျွန်မထင်တယ်။ဒါပေမဲ့လက်ရှိဖြစ်နေတဲ့ပြဿနာမှာတော့ဘလို့မှတက်ရောက်မှုရှိလာမှာမဟုတ်ပါဘူး။တူရကီသမ္မတအာရဝန်ကိုသမ္မတထရမ့်ကစိတ်အနှောက်အယှက်ပေးခြင်းမရဘူးလို့ဂွန်နိုထိုးက VOA ပါရှန်ဘာသာဌာနကိုပြောပါတယ
် The White House really is looking for
အပြည့်ရစဲနိုင်အောင်သမ္မတအင်ဂျီရောကလုတ်ကိုက်နေတာပါဆိုလိုတာကပြီးခဲ့တဲ့ရက်ပိုင်းတွေဆီးရီးယားမြေတွေကျူးကျော်တိုက်ခိုက်ခဲ့တဲ့လို့ရဲ့အတွက်သမ္မတအာရဝန်ဘာမှတာဝန်ခံစရာမလိုတဲ့သဘောပါဒီလို့ရက်ကိုကြည့်ရင်တူရကီနဲ့တင်းမာမှုတွေထပ်မတိုးလာဖို့အင်ဖြူတော်ကလိုလားနေတယ်လို့ကျွန်မမြင်ပါတယ်။ဒါပေမဲ့အမေရိကန်လွှတ်တော်ကဘလို့ကင်တွယ်မလဲဆိုတဲ့အပေါ်မူတည်ပြီးအခြေအနေတွေပြောင်းသွားနိုင်ပါတယ် ။အခြားလေလာသုံးသက်သူတူကတော့ရုရှားကိုထောက်ခံမှုပေးထားတဲ့ဆီးရီးယားအစိုးရတပ်တွေကတူရကီတပ်တွေ80တိုးမလာနိုင်အောင်ဟန်တာထားမဲ့အချိန်ကိုသမ္မတထရမ့်ကစောင့်နေတာဖြစ်ကောင်းဖြစ်မယ်လို့သုံးသပ်ပါတယ်။တူရကီနဲ့ဆီးရီးယားနယ်စပ်ကကတ်စ်တို့ထိန်းချုပ်ထားတဲ့ဒေသကနေအမေရိကန်တပ်တွေရုတ်သိမ်းလိုက်တဲ့နောက်ပိုင်း SDF တပ်ဖွဲ့ကဆီးရီးယားအစိုးရနဲ့ပူးပေါင်းပြီးတော့တူရကီတပ်တွေကိုအတူတိုက်ဖို့အပေးယူလုပ်လိုက်ပါတယ်။ဒီမိုကရေစီကာကွယ်စောင့်ရှောက်ရေးအဖွဲ့ Foundation for Defense of Democracy ကဝေဖန်သုံးသပ်သူတို့ဖြစ်တဲ့ Icon Edemia ကတော့အခုလိုမြင်ပါတယ
်။ The Trump administration is trying to play for
time. ဒီထိန်းချုပ်ထားတဲ့ဒေသတချို့မှာအာဆတ်ဆီးရီးယားနဲ့သူ့ရဲ့မဟာမိတ်ရုရှားတပ်တွေခြေကိုယူနိုင်လိုက်ပြီဆိုတော့ねတူရကီတပ်တွေနောက်ဆုံးအနေထားကိုရောက်လာတဲ့အထိသမ္မတထရမ့်အစိုးရအဖွဲ့ကချိန်ဆွဲနေတယ်လို့ထင်ပါတယ်။ဒါကြောင့်လဲတရင်တစ်ပတ်တွင်တူရကီတပ်တွေဝင်လာလို့မရတဲ့အခြေအနေမျိုးရောက်လာနိုင်ပါတယ
်။အထက်ကတူရကီရဲ့ကျူးကျော်တိုက်ခတ်တဲ့လို့ရကိုဆီးရီးယားကအအောင်မြင်မြင်တိုက်ထုတ်နိုင်ခဲ့မယ်ဆိုရင်တူရကီနိုင်ငံအပေါ်သမ္မတထရမ့်ကပြင်ထန်တဲ့အရေးယူတန်ခါမှုတွေချမ်းမနေစရာမလိုပါဘူးလို့လဲ Icon Edemia ကသုံးသပ်ထားပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာပါ VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE ရဲ့ internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ပုံတူနေညပိုင်းအစီအစဉ်တွေကို line to meter 19 kHz 15953ည line to meter 25 kHz 11803ည line to meter 32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
စီကံပြက်မြဲ၊ကျင်းပြက်မြဲ၊ကိုရင်တရားမဲ့မြဲ၊စမဖမြဲအဲ့ဒီညမြန်လာမတိုးတက်မြဲဘာလို့ဆိုစာဝနေရင်တော့ပဲလိုက်ပြီးတော့ဒါနဲ့
ဒီမိုကရေစီအသည့်စိတ်တက်ပဲလို့ပြောထောင်ကြမလဲဆိုရဲပေါ်မှာစာရေးဆရာချစ်ဦးညိုနဲ့ဥကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်။ကင်ဆာရောဂါအများစုဟာစောစောသိရင်ပျောက်ကင်းအောင်ကုသနိုင်တဲ့ရောဂါတွေအဖြစ်ကိုပြောင်းလဲရောက်ရှိလာနေတာကြောင့်ကင်ဆာရဲ့အကျိုးလက္ခဏာတွေကိုလေ့လာမှတ်သားပြီးတော့စောစောစီးစီးဖော်ထုတ်ကုသနိုင်အောင်ကြိုးစားဖို့လိုတဲ့အကြောင်းဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ကင်ဆာယောဂါတွေကိုစောစောစစ်ဖော်ထုတ်ကုသနိုင်တဲ့ဝိညာဉ်ရှင်အများစုဟာကင်ဆာယောဂါနဲ့ပတ်သက်ပြီးအသိပညာဘူးတုဒ္ဒရှိတဲ့သူတွေဖြစ်နေတာကိုသိရပါတယ်။ကင်ဆာယောဂါကိုနောက်ကျမှသိပြီးယောဂအဆင့်မြင့်နေတဲ့သူတွေအများစုမှာတော့ကင်ဆာယောဂါနဲ့ပတ်သက်တဲ့အသိပညာဘူးတုဒ္ဒတွေအားနည်းနေတာကိုသိကြရတာပါ။ကင်ဆာယောဂါတွေဟာမကုသနိုင်တဲ့ယောဂါတွေအဖြစ်ကနေစောစောသိရင်ကုသနိုင်တဲ့ယောဂါတွေအဖြစ်ကိုတဖြည်းဖြည်းပြောင်းလဲရောက်ရှိလာနေတာကြောင့်ကင်ဆာနဲ့ပတ်သက်တဲ့ဘူးတုဒ္ဒတွေကိုသာတတ်နိုင်သမျှလေ့လာမှတ်သားထားဖို့အရေးကြီးတယ်လို့ကင်ဆာယောဂါအထူးဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်ယင်ထွန်းကပြောပါရစေ
။ကင်ဆာယောဂါအဆင့်ဆုံးပြီးလာပြတဲ့လူငါတွေကိုကြည့်လိုက်မယ်ဆိုရင်တို့ဒီကျန်နာဖြစ်စီတင်းစားဖြစ်စီခုလိုပဲမီဒီယာတွေကနေဖြစ်စီပေါ့နော်တနည်းနည်းနဲ့တို့ကဆောင်းမားတွေဖတ်ထားတဲ့သူတွေရှိတယ်ဒီလက္ခဏာတွေကိုစောသိတဲ့အခါမှာတို့ကတနည်းဖြစ်တယ်နဲ့တို့လာပြအကြောင်းမလို့စောသိတယ်ဒီကနေ့ဆိုလို့ရှိရင်ရေနောက်ကင်ဆာကုသအောင်မြင်ထားတဲ့သူတွေအမျိုးသမီးအများကြီးရှိပါတယ်တို့ဆိုရင်စောသိလို့သာဖြင့်ဒါနောက်တေချာတိရောက်ကုသမခံတဲ့အကြောင်းမလို့တို့အသက်ချမ်းသာရတယ်ပေါ့နော်အဲ့တော့ဒီကလေးလာပြတဲ့နောက်ကျတဲ့သူတွေကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဒီကင်ဆာနဲ့ပတ်သက်တဲ့ပူပြာရှိကုန်မရှိဘူး
တို့တက်ပြောင်းလဲလာနေတဲ့ကင်ဆာယောဂါနဲ့ပတ်သက်တဲ့ကျန်းမာရေးဘူးတုဒ္ဒတွေကိုသိရှိထားခြင်းဟာကင်ဆာယောဂါကိုကာဝယ်ကုသတဲ့နေရာမှာထိထိရောက်ရောက်အထောက်အကူဖြစ်စေနိုင်မှာပါကင်ဆာယောဂါတွေရဲ့အကျိုးလက္ခဏာတွေကိုသိရှိထားပြီးမတင်ကားစရာလက္ခဏာတွေတွေ့ရှိခဲ့မယ်ဆိုရင်တကြွနားလေတဲ့ဆရာဝန်တွေနဲ့အချိန်မီပြတာတိုင်ပင်သင့်တယ်လို့အောင်ရနာဆေးရုံမှာအုပ်ချုပ်မှုဒါရိုက်တာဖြစ်သူဒေါက်တာဝင်းထွန်းကပြောပါတယ
်လူတိုင်းဟာယောဂါဆိုတာကျုံနိုင်တယ်ခုနလိုစောသိဖို့လိုပါတယ်စောသိဖို့လိုတဲ့ဒီမှာလည်းကာကွယ်မှုကိုပြည်ပြည်ပြင်းပြင်းကောင်းကောင်းကာကွယ်နိုင်ရင်တော့ကိုယ်အတွက်အန္တရာယ်မဖြစ်ပါဘူးသိတဲ့အခါမှာလည်းကုဖို့လည်းလိုပါတယ်ကုတဲ့အခါမှာလည်းဟိုတတ်နိုင်တာမတတ်နိုင်တာဆိုတာကုထုံးနေလည်းပဲအများကြီးရှိတဲ့အတွက်ဟိုကုရင်ပျောက်ကင်းတဲ့ယောဂါတစ်ခုပါကုရင်ခါတော့ကင်ဆာဆိုရင်လူတွေကနောက်ဆုံးမဲ့ပြည်ရတဲ့အထိဈေးမရှိဆိုတာမျိုးထင်ကြပဲကုခေတ်ကဒါမျိုးမဟုတ်တော့ပါဘူးဒါလေးကိုလည်းကျွန်တော်ကလူအလုံးအသိပေးပါမယ်
ကင်ဆာယောဂါနဲ့ပတ်သက်တဲ့ဘူးတုဒ္ဒတွေကိုလူတိုင်းအလွယ်တကူသိရှိမှတ်သားနိုင်မှုအတွက်အစိုးရအဖွဲ့အစည်းတွေကကြိုးပမ်းနေသလိုအရက်ဖက်အဖွဲ့အစည်းတွေကလည်းတဆင်သမျှကြိုးပမ်းဆောင်ရွက်ပေးနေကြတာပါ။ယင်းနာကင်ဆာယောဂါနဲ့ပတ်သက်ပြီးကျယ်ကျယ်ပြန့်ပြန့်ပညာပေးနိုင်စေဖို့နဲ့အမျိုးသမီးတွေကိုယင်းနာကင်ဆာယောဂါနဲ့ပတ်သက်ပြီးတက်နိုင်သမျှကူညီထောက်ပံ့ပေးနိုင်စေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အတူပန်းရောက်နေစီယင်းနာကင်ဆာလူနာဆောက်ရှောက်သူများအဖွဲ့ကိုဖွဲ့စည်းခဲ့ရခြင်းဖြစ်တယ်လို့ပန်းရောက်နေစီယင်းနာကင်ဆာလူနာဆောက်ရှောက်သူများအဖွဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာဒေါခင်တီလီကပြောပါလဲ
။မာရူရှီယောင်နင်းစီကလူမျိုးရဲ့ခြေရံပြီးတော့မှဒီယင်းနာကင်ဆာလူနာများကိုတော့ဒါဖို့ပြုပြရဲ့ခံမှာကင်ဆာလူနာတွေကိုကူညီဆောက်ရှောက်ပေးနိုင်ဖို့အတွက်စပြောဒါဖွဲ့စည်းရဖြစ်ပါတယ်။ဒီထဲမှာမှာ
ဒီနေ့ကင်ဆာကိုဓာတ်မှန်ရိုက်ချင်းကိစ္စဟာလေးပဲဒီမြန်မာပြည်တော်မှာနော်လက်လမ်းမီပေါ်လမ်းဝေးနေသေးတဲ့အတွက်ကြောင့်မလို့မိမိညနာမိမိစမ်းသက်နီးအားဖြင့်ကိုယ့်ရဲ့ညနာပြောင်းလဲတာကိုသိရှိပြီးဆရာဝန်ပြသမယ်ဆိုလို့ရှိရင်စောစောစီးစီးတည်နိုင်မှုတွေကိုအဓိကထောက်ကိုပြုတဲ့စမ်းသက်နီးဖြစ်ပါတယ်။ယနေ့ကင်ဆာယောဂါဟာအသက်40ကျော်မှဖြစ်တယ်လို့သတ်မှတ်ခဲ့ရတာနေအခုခါမှာတ ကိုမိမိအချိန်မမှန်ဆက်သက်စစ်ဆေးပေးရင်ကိစ္စရောဂါရဲ့အန္တရာယ်ကိုသတိပြုရှောင်ကျဉ်သင့်တယ်လို့ပေါမောက်ခဒေါက်တာတော်ရင်ထုံးကပြောပါတယ
်။ကျောင်းအသက်20အပြည့်ပြီးတဲ့အမျိုးသမီးတိုင်းဒီမိမိရင်နာမိမိဆန်းသက်တဲ့နေတက်မြောက်ရေးဆိုတဲ့ရည်ရွယ်ချက်ပေါ့နော်။နောက်တစ်ခုကတော့တိလာလို့ရှိရင်လည်းဒီရှက်နေကြောင်းနေလို့မဖြစ်ဘူး။အချိန်နဲ့တပြေးညီနားနဲ့တက်ကြွတဲ့ဆရာဝန်တွေဆရာမတွေကိုပြပြအကြံဉာဏ်ယူဖို့ပဲ message ပေးခြင်းနဲ့ဒါကြောင့်မလို့အဓိကဒီစောစောတွေးရှိလေကုသပြောက်ကင်းနိုင်လေဆိုတဲ့ message ကိုပေးခြင်းပါ
။ကင်ဆာယောဂအများစုဟာစောစောသိရင်ပြောက်ကင်းအောင်ကုသနိုင်တဲ့ယောဂတွေဖြစ်ကိုပြောင်းလဲရောက်ရှိလာနေတာကြောင့်ကင်ဆာကျိုးလက္ခဏာတွေကိုလေ့လာမှတ်သားထားပြီးစောစောစစ်စစ်ဖော်ထုတ်ကုသနိုင်အောင်ကြိုးစားဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ။
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ပြီးအခုတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။အခုအခါမှာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးကြိုးပမ်းမှုတွေရှိပေမဲ့ပြည်သူလူထုရဲ့အကျဉ်းစရိုက်တွေဟာနှစ်ပေါင်းများစွာဖျက်ဆီးခံထားခဲ့ရတဲ့ပုံစံအတိုင်းပျက်စီးဟောင်းနှံနေစေဖြစ်တယ်လို့စာရေးဆရာချစ်ဦးညိုကဆိုပါတယ်။လူထုရဲ့အသိစိတ်ဓာတ်မြင့်တင်ရေးမှာပညာရေးစနစ်ကအခရာကျတယ်လို့လည်းတက္ကသိုလ်ဆရာတစ်ဖြစ်လဲဆရာချစ်ဦးညိုကထောက်ပြပါတယ်။ဥကျော်စံတာနဲ့ဆွေးနွေးသုံးသပ်တဲ့အခါမှာဆရာချစ်ဦးညိုကအခုလိုစပြီးတော့ပြောပါတယ်။
စီကံပြက်မြဲကျင်းပြက်မြဲကိုရင်တရားမဲ့မြဲအဲစာမဖမြဲအဲအသိဉာဏ်မြဲလည်းမတိုးတက်မြဲဘာလို့ဆိုစာဝင်နေရင်တော့ပဲလိုက်ပြီးတော့ဒါနဲ့ဒါနဲ့ကိုမပေးနိုင်အောင်ဖြစ်နေတော်တော်သနာကြောင်နဲ့ပြည်သူလူထုပါကျွန်တော်အပြစ်တင်တာမကျွန်တော် blame လို့ပါအောင်ပြည်သူလူဘာလို့ဆိုနှစ်ပေါင်းများစွာစနစ်တကျအဖြစ်ရှိခံခဲ့ရတဲ့နှလုံးသားနဲ့ဥနောက်တွေဖြစ်နေတော့အဲ့ဒါကိုကျွန်တော်မနဲ့ဆွဲတင်နေရတယ်ဟုတ်ကဲ့
အဲ့တော့နှစ်ပေါင်းများစွာပြစ်စီလာခဲ့တ
ဲ့
စိတ်ဓာတ်တွေဘောဓာတ်တွေ attitude အဲ့ဒါတွေဆိုတော့အချိန်တော့တော်တော်ရမှာဒီစာပေဟောပြောပွဲတစ်ခုလောက်နဲ့လုံလောက်မယ်ထင်ပါသလားဘယ်ပုံပဲနည်းပြုပြင်တဲ့ထင်ပါတယ်ဒါကိုမူတစ်ခုစီမံရင်းတစ်ခုချပြီးတော့ပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့မထင်ပါဘူး
သိတယ်လားပေါ့စာပေဟောပြောပွဲတစ်ခုနဲ့မလုံလောက်ပါဘူးစာရေးရင်းနဲ့မလုံလောက်ပါဘူးတခြင်းတွေဆုံးလို့မလုံလောက်ဘူးကာဝဲတွေကလည်းမလုံလောက်ဘူးအဓိကလိုရမှာကပညာရေးလိုရမှာအဲ့ဒီမူလာဒန်းကလေးတွေရဲ့အမှုချင်းစိတ်နေတော်တာစပြီးတော့အခုလိုအမေရိကန်လိုနိုင်ငံကြီးကဘယ်လိုသင်ပေးနေလဲ third grade မှာ fourth grade မှာစရည်အဲ့ဒီခါလေးကိုတက်နိုင်တဲ့အတူယူပြီးတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ကိုက်ညီတဲ့ပညာရေးစနစ်ကိုအခြေခံပြီးတော့မှနောက်10နှစ်ဆန်းနေတော့မှကျွန်တော်ထင်တယ်အဲ့လမ်းစာပေါ်မှာကျွန်တော်တို့မမိပါဘူ
းပညာရေးဆိုလဲဆရာ qualify ဖြစ်တဲ့ဖြစ်ဖို့ပညာရေးတော့ကနေပြီးတော့ဆရာကြီးဆရာတက်လို့ပြပုဂ္ဂိုလ်
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့အခုပညာရေးလည်းပဲပြောင်းလဲလုပ်တယ်ဆိုရဲစကားတော့ကြားနေရတယ်လက်တွေ့ပြောင်းလဲမှုတော့တစုံတရာမြင်ရတော့ဆရာ
တိတ်မမြင်ရသေးဘူးဗျမင်းတခုတော့ပြောင်းတိတိသာပြောင်းလဲမှုတော့ပြည်သူနေတိသိမယ် strict တယ်အဲ့ဒါရောတော်တော်လေးလှုပ်ရှားလာတယ်အဲ့ဒါသိကောင်းလဲလာလာနောက်ကျန်တဲ့ syllabus တို့ဘာလို့ညာအဲ့ဒါကျွန်တော်လည်းမသိဘူးကျွန်တော်တိတ်နေနဲ့အလှမ်းဝေးသွားပြီလေဆိုတော့ပြီးတော့နောက်တစ်ခုကဒီဝန်ကြီးဌာနနဲ့ပတ်သက်လို့ပေါ့ဗျပြောရင်တော့ ministry ပေါ့ဗျာနော်ဗာ ministry of for education အဲ့ဒီကမင်းစတာအင်မတန်ရေးကြီးတယ်အဲ့ဒီမင်းစတာလက်ရောက်ကဘာဖြစ်ဒီကြီးတို့မာကြီးတို့ညာညွှန်ချုပ်တွေညွှန်မှုတွေပဲအင်မတန်ရေးကြီးပါတယ်သူတို့ကပေါ်စီမိခါတွေအဲ့ဘယ်ဆောင်တွေပြထားမယ်ဘယ်ကစားတွေပြထားမယ်ဘယ်ဆောင်မတွေဘယ်ဝတ္ထုတွေသူတို့ကတော့မဲခွေပြဿနာပေါ်ပါသေးလားအဲ့လိုနည်းနည်းတုံးနေတဲ့တောင်းကအရာရှိတွေရှိနေမြတ်ကာလပေါ်တော့တုံးနေအောင်ပါပဲ ဟိုမြန်မာအရေးလေ့လာတဲ့ပညာရှင်ယူကပြောတယ်တခြားလူပုပ္ပဝေဖဖလာဒေးဗစ်စတိုင်ဘတ်ကကျွန်တော်ပြောတယ်ဟုတ်ကဲ့ဟိုမှာတရားဝင်ကြည့်ကြည့်နေသူတွေ့တယ်မကြသေးခင်နှစ်တွေကလည်းဟုတ်ကဲ့သူတို့ရဲ့ခေါင်းဆောင်ရဲ့ဘူဝါရချမှတ်တာနဲ့ပတ်သက်ပြီးတော့သူတို့ပြောခြင်းတွေတခုခုဟုတ်ကဲ့သူတို့အဲ့လိုပြန်လည်ဆွေးနွေးတဲ့လေ့ကျင့်သူတို့စီမှာဥတည်မရှိဘူးလို့ပြောတယ်ဆိုတော ဥမာဟိုနေ့ကဘကုတန်းဝန်ကြီးချုပ်ဝင်းသိကျောင်းဆရာမလေးနဲ့ပတ်သက်ပြောရတာဆရာကျောင်းဆောင်ကတိမှာပေါ့နေမှုထိုင်မှုဘာလုံရွေးတောင်ရမယ်စားရွာသားတွေကလိုက်ပြီးရားဆားလိုက်ပေါ့ပြေလေသွားရင်သူတို့ပါဥကေဆိုဒါကမတော်တော်မကောင်းတဲ့စကားပြတာလူသားမန်တယောက်တော့မပြောသင့်တဲ့စကားအဲ့ဒါကိုမင်းနီစတာတယောက်ကဝန်ကြီးချုပ်တယောက်က prime တယောက်ကပြောတယ်ဆိုတာတော့ကျွန်တော်စဉ်းစားမရအောင်ဘာကြောင့်အဲ့လိုပုံကူတွေကျွန်တော်ပုံကူရင်မပြောဘူးနော်ဘာကြောင့်အဲ့လိုတိုင်းပြည်ထိခိုက်နေနေစီမဲ့ပြောဆိုအပြုံမူတွေအဲ့လိုပုံကူတွေဘာကြောင့်ဒီကိုခန့်ထားတာလဲ I don't know
အဲ့တော့အဲ့ပြောဆိုနေပတ်သက်လို့လည်းကျွန်တော်ပြီးပြီးကျတဲ့ခစားတခုရှိပါတယ်ဆရာတို့တက်နေမှရှိအထူးသဖြင့်လူငယ်တွေ Facebook မှာတီးလိုက
်ဟုတ်ကဲ့
comment ကြီးရဲ့ဆိုတာ international တော့အကျဉ်းတစ်ခုပေးထားရင်အဲ့ဒီကောင်းတဲ့အကျဉ်းကိုဘယ်လိုဖြစ်စေနိုင်မလဲပြော
ဦး
ဆဲရတာကြီးရယ
်ဟုတ်ပါရဲ့
အဲ့တော့သူတင်ပြောင်းလဲဖို့ဘယ်လိုနည်းနဲ့များလုပ်နိုင်မလဲထင်ပါတယ
်ဒီလိုပြအကျောင်းအင်းကိုအရင်ရှာလဲအောင်အကျောင်းကိုသိမှကျွန်တော်ကအကျိုးတရားဖော်လို့ရအောင်ကျွန်တော်မြင်လိုက်တဲ့အကျောင်းကတော့ခုန260 90 oppressed အဲ့ဒီကနေပြီးတော့ဖွင့်ထုတ်ပြီးတော့သူဖုန်းနဲ့လည်းပေါ်လာတော့အဲ့မှာအောင်းထားတဲ့အပူတွေကထွက်လာအပူထုတ်လိုက်သလိုပဲဟိုကြီးစွာဝန်းချုံနေတဲ့ကြားတွေကအင်မတန်ကောင်းတဲ့ဝန်းလုံးစေးစားလိုက်ရသလိုအဲ့မှာအပုတ်တွေအဆက်တွေထွက်လာတာနော်နည်းနည်းတော့ဥပမာရိုင်းမယ်ကြမ်းမယ်အဲ့တော့ထွက်လာတော့အဆက်တွေကမှ educated မဖြစ်တဲ့သူတွေအဆက်တွေကမှစိတ်ချင်ပေါက်နေတဲ့သူတွေဓာတ်ခံပြည့်နေတဲ့သူတွေစီးပွားရေးအရာမပြည့်နေတဲ့သူတွေဒေါသတွေနဲ့တုံ့ပြန်မောဟတွေနဲ့တင်းတင်တဲ့ကောင်လည်းတင်တုံ့ပြန်တဲ့ကောင်လည်းတုံ့ပြန်အစဲကြီးအဲ့မှာဖြစ်ကုန်ဒါပဲအဲ့တော့အဲ့ဓာတွေကိုကျွန်တော်တို့ကဘယ်လိုထိန်းပေးရမလဲဆိုတော့ကောင်းသော post တွေမြန်မာတင်ပြီးတော့ကောင်းသော comment တွေမြန်မာရေးတဲ့အဲ့ group ကိုတက်တက်ဖွဲ့ပြီးတော့လုပ်ပြီးမှရမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့ပြရပြောကျေးဇူးတင်ပါတယ်လူတွေဟာယောဂဘာဖြစ်နေလဲဆိုတော့ယောဂဆက်သလိုပဲဘယ်ဆင်းနဲ့ကုရမယ်ဆိုတော့ပြောထင်ပြီးတော့ဖတ်ဆက်ဆက်
ဟုတ်တယ်ယောဂတော့ပြောတတ်တယ
်ဆ
ေးကိုမပြောတော့
ဘာဘယ်လိုကုရမလဲ
ကုရမယ်ဆိုတော့ကျွန်တော်ထင်တယ်အဲ့ဒီ Facebook ကအဲ့ဒီယောဂကလည်းအဲ့ဒီခုနဆင်းနေကူအောင်ကောင်းတယ်တင်အဲ့တော့ခုနပြောဒီမှာလို့ဝေပါ comment တွေပေးပို့ပြီးတော့ကောင်းတဲ့ comment တွေပေးဟိုကောင်းတဲ့ comment တွေပေးဟိုလူကမှားရလဲဝန်ခံအဲ့လိုလှုပ်သွားခြင်းရပြင်အဲ့ဒီလို think tank တခုရှိသေးတယ်လို့ပြောပါပြီမှာကျွန်တော်ထင်တယ်
ကောင်းပါတယ်နောက်တစ်ခုကဒီ Facebook နဲ့ပတ်သက်ပြီးတော့အပေါင်းစကားတွေကိုထိန်းချုပ်ဖို့ဒါအစွန်းရောက်ဝါဒတွေကိုထိန်းချုပ်ဖို့ဆိုတာ control လုပ်မဲ့ဒါ regime တစ်ခုထားလာကြတယ်လုတ်တယ်လို့ကြားရတယ်
။ဟုတ်တယ်
နိုင်ငံမှာလည်းလုတ်တယ်လို့
လုတ်တယ်ဟုတ်တယ်
နောက်ထိရောက်တဲ့ထင်ပါလေ
သိမရှိရသေးဘူ
းဆဲနေရတယ်
ဆဲနေကြလို့ဆဲနေရမှာတော့ကိုရင်းအသီးသီးကမောင်နှမသားမီးမကြောက်ဘူးမလားလားဆဲနေရအဲ့ဒါကိုဒီ Facebook သက်ဆိုင်ရကနေအများကြီးထိန်းချုပ်တင်တယ်အဲ့ဒါကျွန်တော်အဲ့လိုတင်
အဲ့ဒီလူငယ်တွေတင်မကဘူးတချို့အကျော်မပုဂ္ဂိုလ်တွေသာသနာဝန်ဆောင်ပုဂ္ဂိုလ်တွေထဲမှာတော့မှပဲရသားမပြောကျင်တဲ့စကားကို
ပြောမထွက်တာလေသ
ူရှင်းမပြောမတတ်တာကိုပြောတဲ့လူတွေရှိစေအဲ့ဒါကြားရတယ်လို့
အဲ့ဒီလူကြတော့ပေဟောကကတ်နေတာဗျာပြောရရင်တော့သူတို့ကိုအာဏာပေးမယ်ငွေပေးမယ်စီးရုံးမယ်ကားပေးမော်တော်ကားပေးမယ် facility အကုန်လုံးပေးမယ်ပေးပြီးတော့ရော့ဆိုပါဇက်ထဲခွန်ပြီးတော့မင်းတို့အဲ့ဒီဆဲဆိုထဆဲကြတာအဲ့ဒါတွေကလုံးဝကိုပြောရရင်တော့အောက်တန်းကျတဲ့စိတ်ဓာတ်တွေပါဗျာအဲ့တော့အဲ့ဒါတွေရုပ်သိမ်းလိုက်ရင်သူတို့မပြောတော့ဘူးအဲ့ဒါကိုဆရာကျော်စံသားကနေသူတို့ကနေယူပြီးတော့ဆရာကျော်စံသားပေးလိုက်ငါပြောခိုင်းတာပြောဆိုဆရာကျော်စံသားပြောခိုင်းတာသူတို့ပြောတော့မှာအဲ့လိုလူစားတွေအများကြီးရှိတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥမာဘိုးကျော်အောင်ဆန်းတို့ရဲ့ပုဂ္ဂိုလ်ဆိုသူကတန်းကြီးကိုသူပြင်းသိနေတာသူမင်းကတော့ဆဲပြီးဆိုပြီးတော့မောင်းမဲပြီးတော့ပြောရင်ပြောတာပဲလူတွေနားထောင်ကြရအမှန်ပြောတာပဲ
သူ
ပြင်းသိနေမင်းတို့ရဲ့အချင်းတွေဘယ်လိုပြင်းကြပါ냐ဆိုရောဆိုဒီလူတွေကိုကြတော့အခုဖြစ်နိုင်ငံရေးသမားတွေကလည်းပါဇက်ကပြောမထွက်တာတွေ့ရတယ
်ဆို
အစွန်းရောက်မဖြစ်တဲ့ကိစ္စကိုသူတို့ဆုံးဆွနေရတယ်တောင်ရှိရနိုင်ငံသမားတွေကလည်းပြောမထွက်ကြဘ
ူးဆို
တော့နိုင်ငံရေးသမားဆိုတာကတော့လူထုထောက်ခံမှုကိုစတေးရမှာမို့လို့ချင်းချင်းနေကြတော့ထင်ပါတယ်အဲ့ကိစ္စကဆရာဘယ်လိုမြင်လဲ
လူထုထောက်ခံမှုဆိုတဲ့ရည်ရွယ်ချက်နဲ့လုပ်နေရင်တော့အဲ့နိုင်ငံသမားအစ်မဟုတ်ဘူးလားသူ့ရင်လဲကွာစိတ်ကဓာတ်ခံကွာရှင်းနေတတ်နေမယ်အဲ့တော့ဘုံချုပ်ဆဲတာတွေကပြိဿကကြိုက်တယ်အမလေးငါတို့ဆဲတယ်တော့ဘာနိုင်ငံကြီးဖြစ်တော့အင်းဆဲတယ်တော့ဘာပြောတဲ့သူကစိတ်ကဓာတ်ခံရင်တတ်နေတယ်တကယ်ရွေးချယ်ကြီးကောင်းနေတယ်ကောင်းတော့သူတစ်ခါကထွက်တယ်လေဘလောက်ပဲကြမ်းတမ်းကြမ်းတမ်းအဲ့ဒီနောက်မှာတန့်ရှင်းမှုတန့်စင်မှုရှိတယ်ဆိုတာပြိဿကနားထဲဝင်တယ်အခုနိုင်ငံရေးသမားတွေကလူတို့ကိုစီးယုံမှုဆွဲဆောင်မှုဆိုပြောနေကြတယ်ဘယ်လိုပြောပြောဘလောက်ရင်ကြီးကြီးပြောပြောအဲ့ဒါကြီးကနောက်ခံမတတ်တဲ့ခါကျတော့အဲ့စလုံးကြီးအရာမထင်ဘူးဘယ်လိုပြောပြောအရာမထင်ဘူးအဲ့ဒီထဲမှာမပြောရမဆိုတာဖြစ်တော့ပိုးတောင်ရမထင်သေးဘူးအဲ့တော့ပြောရင်တော့တာဝန်ရှိတာဝန်ယူထားတဲ့ ောင်းဆောင်ဆိုတဲ့ပုဂ္ဂိုလ်တွေတော်တော်များများသုံးဖို့တချို့မှာအဲ့ဒါနဲ့မထိုက်တန်တဲ့ကိစ္စတွေအများကြီးရှိနေတယ
်။ဆက်ဒီအကြောင်းတွေကိုဟောပြောပွဲတွေမှာလူလူရှင်းမှာထည့်ပြောရင်လူလူလာလုံအောင်ပြောခွင့်ရှိရထင်ပါတယ်ကဲလို့
အဲကျွန်တော်မနေ့ကပွဲမှာဗော်ဒီမိုးလာပထမဆုံးလုပ်တဲ့ပွဲကျွန်တော်အခုလောလောလလဟိုရင်းဖြစ်နေတဲ့ issue တခုပေါ့ဗျာဘကိုးတန်းဝင်ကြီးရိုးကိစ္စကျွန်တော်ထည့်ပြောရတယ်စင်မောနေပြီ
ဟုတ်ဗမာပြည်မှာစင်
ဗမာပြည်မှာလည်းပြောမှာကျွန်တော်ပြောမှာ
လောလောလပြောရင်းရှိတယ်ပေါ့
ရှိတယ်သို့တော့နောက်ပိုင်းကျွန်တော်ဘယ်လိုခဲရမလဲကျွန်တော်မသိဘူးဒါပေမဲ့ကျွန်တော်စင်လာမှန်တဲ့ပုဂ္ဂိုလ်ကြီးကကျွန်တော် insert လုပ်တာမျိုးပဲနဲ့ပြောနေတာဆိုတော့ကျွန်တော်လေးပြတ်တတ်တယ်ဆရာကျော်လာလာ
ဆိုပေးရေးသားမှုနဲ့ပတ်သက်လို့လည်းကျွန်တော်ဆိုပေးရေးသားမှုကစင်ဆာဘုတ်မရှိ
တော့ဘူ
းအဲ့တော့ပို့ဟာကူပေါ့ထင်းပြီးတော့ဒါ self sensor ဆွဲစကားတော့မဟုတ်ဘူးလေ self regulation နဲ့ပါလေဒါတော့ဘလုတ်သင်းမှုဆိုထင်းပြီးတော့ရေးရတယ်
ဟုတ်ဟုတ်ဟုတ
်အဲ့ဒါကဘလုတ်ဖြစ်အဝင်ကွင်ကြဖြစ်နေတဲ့ဆိုပေးလောကမှာထုတ်ဝေခွင့်တော့လူလမ်းမှုအပြည့်ဟောရှိနေပြီကြာ
အဲ့ဒါဆိုရင်တော့ဆပီလူလက်ခွင့်ဆိုတာကိုစပြောရလိမ့်မယ်ဆပီလူလက်ခွင့်ဆိုတာရေးချင်တာရေးပြီးတော့ထုတ်ချင်တာထုတ်ပြီးတော့ဖတ်ချင်တာဖတ်တာလူလက်ခွင့်လို့မခေါ်ဘူးဆရာကျွန်တော်သိပါတယ် history မှာလည်းပါကျွန်တော် philosophy မှာလည်း freedom မှာပြော necessity နဲ့ပေါက်ပေါ်တာအဲ့ necessity နဲ့ freedom နဲ့တွန်တွဲနေဒုံးမြန်တစ်ခုဟာရှုတ်တင်လိုက်တဲ့အခါမှာသူအစင်းစင်ဖြုတ်ချတယ်သူအောက်ကနေဆွဲထားတဲ့အားတွေကိုဖြုတ်ချပြီးတော့သူ့ရဲ့ orbit ထဲပိုက်လမ်းကြောင်းနဲ့ရောက်သွားတဲ့အခါမှာသူအဲ့မှာသူ freedom ရသွားတယ်အဲ့ freedom ရောက်ဖို့အတွက်သူ့ကိုကင်ထုတ်ထားတဲ့အရာတွေကိုအစင်းစင်ဖြုတ်ချအဲ့ဒါစနစ်တကျဖြုတ်ချတယ်စနစ်တကျသူပိုက်လမ်းကြောင်းမှာသူလဲပတယ်အဲ့ဒါမှတကယ် freedom သူ freedom ကျွန်တော်တို့စာပေမှာအဲ့တိုင်းပဲဒီပြောချင်တာပြောမဟုတ်ဘူးကိုယ်လွတ်လပ်မှုကသူများလွတ်လပ်မှုကိုမထိခဲ့စေရဘူးကိုလိုလာမှာသူများနှလုံးကသူများအုံအောင်မစော်ကားဘူးအဲ့ဒီမလိုလားအတော့အနှောက်ဖွဲ့အများကိုဖြုတ်ချပြီးတော့ဖြစ်လာတယ်မှာအဲ့ဒါမှတကယ် freedom အဲ့တော့ဆိုင်းဆရာသူကိုယ်တိုင်မှရှိနေတဲ့ပြောရရင်တော့ဗုဒ္ဓဘာသာရေးပြောမယ်ဆိုဘယ်လိုပဲပြရှိနေတဲ့စိတ်မကောင်းတဲ့စိတ်ထားတွေအကုသိုလ်တွေလောဘဒေါသမောဟတွေအဲ့ဒီအတ္တကိုယ်ကိုကြီးတာတွေအဲ့ဒါတွေဖြုတ်ချပြီးအဲ့ဒီကနေလွတ်ပြီးဆိုမှသူကစာပေလွတ်လပ်ခွင့်တကယ်ရှိတာကျွန်တော်အဲ့ဒါ ideologically ပြောတာပါ
ဆိုမြန်မာနိုင်ငံမှာရောမလိုလားတဲ့အပိုင်းကိုဖြုတ်ချနေရတဲ့အစင်ပဲလားလိုလားမှုတကယ်ရောက်လား
မရောက်သေးပါဘူးဖြု
တ်ချနေရ
တယ်မရောက်သေးပါဘူးဖြုတ်ချနေရတဲ့အစင်ပဲရှိပါသေးဖြုတ်ချတဲ့တော့ကတ်တွယ်ပြီးလိုက်လာရရှိသေးအဲ့ဒါရှိုးစာရေးဆရာလေးရှိုးအမှုပြန်နေတာရောင်တောင်ကြောင်တောင်ပေါင်တောင်နဲ့အဲ့ဒါကိုတွယ်တန်းနေတာရှိသေ
းဆိုတော့ဒီအစင်မှာအာဏာပိုင်တွေကရာဝင်ဆွတ်ဖက်ဖို့လိုသလား
မလိုအောင
်သူကသူဖြစ်သွားမယ်
သူကသူဖြစ်သွားမယ်အာဏာပိုင်တွေတရားဝင်ဆွတ်ဖက်မယ်ဆိုရင်လည်းပြောင်းလာရှုပ်သွားနိုင်တယ်
နောက်ဆုံးတစ်ခုဖြစ်ပါလိမ့်မယ်မြန်မာနိုင်ငံစပီးလောကကို
ဟု
တ်အင်းကြီးချင်းနိုင်ငံတွေနဲ့နှိုင်းချအလောင်းနိုင်ငံတွေနဲ့ထားလိုက်တာ
ဟုတ
်နဲ့နှိုင်းချမယ်ဆိုရင်ဆရာဘယ်လိုပြောလို့ပါလဲလူတို့ကိုတကယ်တံပိုးဆီဆီအကျိုးပြုနေတဲ့စံတွေတိုက်နိုင်ရတာပေါ့လ
ေဟုတ်ကဲ
့အဲ့ဆိုဆရာဘယ်လို
အဲ့ဒီမေးဖို့တော့ကျွန်တော်ဝမ်းလဲဆောင်နဲ့ဖြေရတော့မှာဘာလို့ဆိုတော့ကျွန်တော်စီမှာ library မပြောနဲ့စောင်းအမှားဆိုင်တော့မရှိတော့ခလေးတွေအတွက်ရုပ်ပြကတ်တော့လူငယ်တွေအတွက်ဘာညာဘာညာအင်မတန်လဲပါသွားပြီဒါပေမဲ့အဲ့ဒါကိုအခုပြန်ပြီးတော့ကျွန်တော်တို့ upgrade ဖြစ်အောင်ကျွန်တော်တို့ကြိုးစားနေကြပါတယ်။တခြားနိုင်ငံတွေနဲ့ရှင်းမစွန်းတော့မြန်မာပြည်ဟာအာနောက်တန်းရောင်းမြဲလို့လည်းပါပဲ
။အဲ့ဒါအဲ့ library တွေ publication တွေနေသွားတာ demand နေလို့လားသူတို့ဟုတ် facility မရှိလို့လား
။အစားရရမရှိလို့။စားရရမရှိလို့။လုတ်ပေးမဲ့သူတွေကလုတ်ကောင်းမှမသိလို့။တနည်းအားဖြင့်လုတ်မပေးရင်လုတ်ပေးရဆိုရင်နောက်ကလိုက်လာပါတယ်။ပြည်သူကအင်မတန်တနာကြကောင်းတာဆရာပြောပါလား။နော်သူကျွေးမယ်ဆိုရင်သူစားမယ်အစိတ်ကျွေးလည်းသူစားမိမှာအဟာရကျွေးလည်းစားမိမှာလာလို့ခေါ်ရင်သူလိုက်မယ်သွားလို့ဆိုရင်သူထွက်အဲ့လိုဒီလိုလူလူဖြစ်နေရှာတယ်အဲ့ဒီအချိန်မှာခေါင်းဆောင်ကနေပဲပခုံးဖက်ပြီးခေါ်တော့ဆိုရင်လိုက်မဲ့သူတွေကြီးပါပဲအဲ့လိုခေါ်မဲ့ခေါင်းဆောင်ကမပေါ်ခဲ့ဘူး
ဥကျော်စံတရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့လာမယ့်စနေညတရိုက်လေးလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးပါရစေရှင
်ဒေါ်ရရှင်များရှင်လာမယ့်2020ပြည်ရွေးကောက်ပွဲမှာပါတီထက်60လောင်းရည်အရေးချင်းကိုကြည့်ပြီးလဲပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကညှိနှိုင်းနေပါတယ်အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတစ်ခုသာလက်တွေ့ကျင့်သုံးနေမယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလက်တွေထွက်ပေါ်လာနိုင်တယ်ဆိုတာဗျူဟာရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်တွေအနေနဲ့ကိုယ်စလဲရီရဲ့အရေးအချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါတယ်ဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမင်းများလူသူတွေအနေနဲ့ဗျူဟာရဲ့ဖုန်းနံပါတ် 1-392-3-2-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း
email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ viewer ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။အမီလီနာဗိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။VOA American အတန်ရဲ့ Daily Line စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေည Daily Line စီစဉ်မှာပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအကစားသတင်းလွှာတွေကိုနှာစင်နိုင်ပါပြီရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာထိုးသက်ခဲ့တဲ့ MMA ကိုကပညာပိုင်းပေါင်းစုံပြိုင်ပွဲမှာတော့မြန်မာနိုင်ငံကအောင်လကစိန်ခေါ်သူ Brandon Vera ကိုအလဲထိုးပြီးတော့တိုင်ပွဲရက်နဲ့အနိုင်ယူလိုက်ပါတယ်အီတလီအသင်းကတော့ Euro 2020ဥရောပဖလားခြေစစ်ပွဲကိုအောင်သွားပါပြီအီတလီနဲ့တူဘယ်အသင်းတွေရောခြေစစ်ပွဲအောင်သွားပါလဲကင်ညာနိုင်ငံသား Kipchoge ကတော့မာရသွန်ပြိုင်ပွဲကိုနှစ်နာရီအောက်ပြေးနိုင်တဲ့သူဖြစ်နေပထမဆုံးဆန်းကျင်ကြလိုက်ပါတယ်ဒီသတင်းတွေနဲ့အတူတပတ်တည်းတခြားစိတ်ဝင်စားစရာအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာဂျပန်နိုင်ငံတိုကျိုမြို့မှာထိုးသက်ခဲ့တဲ့ World Championship MMA ကိုကံပညာတိုင်းပေါင်းစုံပြိုင်ပွဲမှာမြန်မာနိုင်ငံကချင်းတိုင်းသားအွန်လန်းအန်ဆန်းကစိန်ခေါ်သူကိုအလဲထိုးပြီးတော့ချန်ပီယံဖြစ်သွားပါတယ်အွန်လိုင်းနဲ့အမေရိကန်ပွားဖိလစ်ပိုင်နိုင်ငံသား Brandon Vera တို့တင်းငွေနေနေကထိုးသွက်ကြတာမှာအွန်လိုင်းကဒုတိယအချိန်မှာအလဲထိုးပြီးတော့ဒိုင်ပွဲရက်နဲ့နိုင်ရသွားခဲ့တာဖြစ်ပါတယ်ဒီပွဲမှာဖိလစ်ပိုင်နိုင်ငံသား Light Heavyweight တန်းက Vera ကအွန်လိုင်းကိုစိန်ခေါ်ခဲ့တာပါဒုတိယအချိန်မှာတော့ပွဲကပြိုပြီးတော့အချိန်နဲ့ဖြစ်ခဲ့ပြီးတော့နောက်ဆုံးနဲ့အပြန်အလှန်ထိုးသွက်ခဲ့ကြပါတယ်အွန်လိုင်းဟာပထမအချိန်မှာ2ချိန်ဒုတိယအချိန်မှာ2ချိန်လဲကြခဲ့ပေမဲ့ချက်ချင်းပြန်ထနိုင်ခဲ့ပါတယ်အမေစိန်ခေါ်သူဗီရာကတော့နောက်ပိုင်းမှာဆက်လုံးချဆင်းလာသလိုအွန်လိုင်းရဲ့ထိုးသွင်းမှုတွေကိုမခံနိုင်တော့ပဲလဲကျခဲ့ပြီးတော့ဒါကိုအွန်လိုင်းကချုပ်ပြီးထိုးနိုင်ရဲ့လို့နောက်ဆုံးမှာအွန်လိုင်းကတိုင်ပွဲရက်နဲ့နိုင်သွားခဲ့ပါတယ်အွန်လိုင်းကဒီပွဲကိုအနိုင်ရလိုက်တဲ့အတွက်သူရဲ့မီဒယ်ဝိတ်ချန်ပီယံတန်ဖူကိုကာကွယ်နိုင်ခဲ့သလို Light Heavyweight Champion ဆုကိုပါရရှိသွားပါတယ်ဒီပွဲကိုဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအတော်များများလဲအားပေးခဲ့ကြပြီးတော့အွန်လိုင်းကတော့သူ့ကိုလာပြီးအားပေးတဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ပွဲပြီးမှပြောကြားခဲ့ပါတယ်ခင်ဗျာဘောလုံးသတင်းဒီဘက်မှာအီတလီကတော့ Euro 2020ဥရောပဖလားခြေစစ်ပွဲအောင်သွားပါပြီဒီ Euro 2020ဥရောပဖလားဘောလုံးပွဲတော့ခြေစစ်ပွဲတွေကိုပြီးခဲ့ရက်ပိုင်းနေ့တွင်မှာကစားခဲ့တာမှာအီတလီက Greece ကိုငကိုကိုမရှိနဲ့နိုင်ရပြီးတော့ခြေစစ်ပွဲအောင်သွားတာပါအီတလီကအုပ်စုဂျေမှာ9ပွဲကစား9ပွဲလုံးနိုင်ပြီး21မှတ်နဲ့3ပွဲကျန်နေတဲ့အချိန်မှာဒုတိယနေရာကဖင်လန်ကို6မှတ်အသာနဲ့ခြေစစ်ပွဲအောင်သွားခဲ့တာဖြစ်ပါတယ်။ဒါပြင်အုပ်စုအိုက်ကဘယ်လ်ဂျီယံနဲ့ရုရှားတို့လည်းခြေစစ်ပွဲအောင်သွားသလိုအုပ်စုဂျီကပိုလန်နဲ့ခြေစစ်ပွဲအောင်သွားပြီးဖြစ်ပါတယ်။တနင်္ဂနွေနေ့ကပွဲစဉ်တွေမှာဘယ်လ်ဂျီယံကကာဇက်စတန်ကို9ဂိုးမရှိနဲ့နိုင်ပြီးရုရှားကစိုက်ပရက်စ်ကို5ဂိုးမရှိနဲ့နိုင်ပါတယ်။ဒါကြောင့်ဘယ်လ်ဂျီယံက10ပွဲမှာ10ပွဲလုံးနိုင်ပြီး24မှတ်ရုရှားက9ပွဲနိုင်တပွဲရှုံးနေတဲ့စက်တပတ်နဲ့ခြေစစ်ပွဲအောင်သွားတာဖြစ်ပြီးတော့ပိုလန်ကတော့မြောက်ပိုင်းမက်ဆီဒိုနီးယားကို6ပွဲနိုင်တပွဲတည်နဲ့19မှတ်ရထားပြီးတော့ခြေစစ်ပွဲအောင်သွားခဲ့တာဖြစ်ပါတယ်ဒီတစ်ပတ်မှာထူးခြားတဲ့နောက်ထပ်ဘောလုံးသတင်းတစ်ခုကတော့အီရန်မျိုးသမီးတွေဘောလုံးပွဲကြီးကွင်းရသွားပြီးဖြစ်ပါတယ်ပြီးခဲ့တဲ့ဂျာသာပရီနေ့ကကမ်ဘောဒီးယားနဲ့ကစားခဲ့တဲ့ဒီ2022ကမ္ဘာဖလားခြေစစ်ပွဲကိုအီရန်နိုင်ငံတအီရန်မျိုးမှာကစားရမှာအီရန်မျိုးသမီးတွေဘောလုံးပွဲကိုကွင်းမှာသွားကြည့်ခွင့်ပထမဆုံးရခဲ့ပါတယ်။ဒါဟာနှစ်40အတွင်းမှာအီရန်ကအမျိုးသမီးတွေပထမဆုံးအကြိမ်ဖြစ်တဲ့ကွင်းမှာဘောလုံးပွဲကြီးခွင့်ရလိုက်တာပါ။အီရန်မှာအခုလိုအမျိုးသမီးတွေဘောလုံးပွဲကြီးခွင့်ရလိုက်တာနဲ့ပတ်သက်ပြီးတော့ FIFA ဥက္ကဋ္ဌ Gianni Infantino ကတော့
I am very confident that this will now become the norm I was
ဒါကစံတတ်မှတ်ချက်တစ်ခုဖြစ်လာမယ်လို့ကျွန်တော်လုံးဝယုံကြည်ပါတယ်။နှစ်40အတွင်းအီရန်မှာအမျိုးသမီးတွေကိုပထမဆုံးအကြိမ်ဘောလုံးပွဲကြီးခွင့်ပေးဖို့နေမဟုတ်ပဲねဘောလုံးပွဲသွားဖို့အတွက်လက်မှတ်ဝယ်ခွင့်လည်းရသွားတဲ့အတွက်ကျွန်တော်အလွန်ပဲဝမ်းသာပါတယ်။ဒါကတမိုင်းဝင်ခြေလှမ်းတရဖြစ်ပြီးတော့လမ်းကြောင်းမှန်ကိုဥတည်နေပါတယ်။ဒါကြောင့်အားလုံးကိုကျေးဇူးတင်ပါတယ်။အထူးသဖြင့်ဘောလုံးပွဲကိုတပွဲလုံးစိတ်အားထက်ထက်နဲ့တွားအားပေးခဲ့ကြတဲ့အမျိုးသမီးတွေကို
ထောင်ကခရစကိုကူနဲ့အစ္စလာမစ်ဒေါ်လာရင်းဖြစ်ပြီးနောက်ပိုင်းကစပြီးတော့အီရန်ကမျိုးသမီးတွေကိုဘောလုံးပွဲကြီးကွယ်ပိတ်ခဲ့တာဖြစ်ပါတယ်ဒီပွဲမှာတော့အီရန်အသင်းဟာကမ္ဘောဒီးယားကို14ဂိုးဂိုးမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ်
German Quinn and Lubastian Swine Chiga got up, Bolong Zaragani, and now you be so be China Library. Chicago Tema Gazani that Swine Chiga got the MLS Bolong Yadi Coma, and now you may so be China Geraba. Detainer do the Nayam at Chiang Navy, Tugu Abbe Gere, Raider the Alongoyo, Fire, Manchester United, and Chicago Tembo Alongova, Chizu Tennis, with a pure library. Two are Germany drunk, they understand the work Zaga, we don't sell legal, twin big ega, Germany tingle, and the town sell legal, apply here on Swansong, big ega, like people, yeah. Sampdoria tingle, Italy, Nibia, Claudio, Rainier, Rigo, Nibia, Pinet, Calibari, Rainier, Rigo, Nanis, Sajonet, chose to light up, Pinello, Sampdoria tingle, Tina Gabba, yeah. Dennis Dene Bamaro, Naomi Osaka, Tia Olympic Jain Bury Ma, Chibanango Guzabi, Wimpian, and Boat Trust of your American Angan Zabi, Kayudarago, Sonal Library. Lamen and Towner say Tokyo Olympic Jain with Matumani net, Chibanango Guzabi, Wimpian, Jinaja, American Angan Zabi, Kayutarago, Sonal Lida, Pidelo, Chiban Yota Line, and HK got Chalarini Martina Bari. Osaka Paganga, Haiti Lumio, Chibiro, Migangara, Chiban Lumuba. Tomorrow, Javananga, Tokyo Muma, we forget up to Barakmia. Kenya Nanganda, Elliot Kipchokara, Marathon Bamago, and I too, way on Pinanga, Pramazo, Pirma, Pinet, Sanjay, Jelai Babi, Olympic, Marathon Champion Kipchoha, Ottawa, Sunday, and Nigat, Chimbaga, Vienna, Marathon, good, and I, another commit, leaders, such as Pibio, Bangwing, Geraba. The Marathon Jam, where the mind man, and I, out Pramazo, Pinai, like that, if you bar it.
I have tried, I'm the happiest man. To run under 2 hours in order to inspire many people to tell people that
marathon ko nanai yaw pye pi lo luwain a cha nai aw lou nai ne atwet daw chano yan pyo wa de chou sa yin ba ma so phit nai pi lo da ko lou pyan nai ne atwet le chano ha ka ba paw ma a pyo song lu da wa aku di ni ka sa pi lo a pye tamar nai marathon ko nanai atwin pye la nai ja me lo myo lin ma de
ka ba pye khong pye phwa chuk ka raw di pyan pwe ha paw ma chin ba de marathon pwe ri lo ma hoh be san jin yu de pacemaker ko le a tong pyu tha ra chaung di san jin ko a ti ma ma pyu bu so ra pyo ja yin le be di ba ye a ga sa ga na ko di ma be thong ta lai
ကိုယ ရ နိုင် season တင်ဆက်တဲ့ တပတ် တွင် အားကစား သတင်း လွှာ တွေ ကို နားဆင် ခဲ့ ရတာ ပါ VOE က ထုတ်လွှင့် ပေး နေ တဲ့ season တွေ နဲ့ ပတ်သက် ပြီး ဝေဖန် ကြံ ပေး စာ တွေ ပေး ဖို့ လိုတဲ့ သောတာရှင် တွေ နားဆင် လိုတဲ့ တည်သချင်း တွေ တောင်း ယူ လိုတဲ့ ဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ် ပါရဲ့ ရှင် အခုတော့ ဒီကနေ့ ညပိုင်း အတွက် သတင်း ချင်းချုပ် ကို ကို အောင် လင်း က ပြောပြ ပေး ပါမယ် ရှင်
ဒီနေ့နိုင်ငံရှေ့မြောက်ပိုင်းဒေသမှာတူရကီကကတ်တပ်ဖွဲ့တွေပေါ်ထိုးစစ်ဆင်နေတာဟာအမေရိကန်ရဲ့ပြဿနာမဟုတ်တဲ့ကြောင်းတမနာတော်နဲ့ထရန့်ကကြေညာလိုက်ပါတယ်။ရုရှားနိုင်ငံကဝင်ရောက်ကူညီမယ်ဆိုရင်လည်းပြဿနာမဟုတ်တယ်လို့တူရကီစစ်တပ်ရဲ့ထိုးစစ်နဲ့ရင်ဆိုင်နေရတဲ့ကတ်တပ်ဖွဲ့ဝင်တွေကလည်းသူတို့ကောင်းတွေမဟုတ်ဘူးဆိုပြီးတော့ဒီကနေ့အင်ပီရိုမှာအီတလီ Kailan, Nipale, Chivia, Mingon Pioma, Sisin, Dwarfian, Santa Kayavare, Ocho Yumi Lema, Tuson in a pony paris, Samorigu, Kaisan Tare, Luto Matiga, Luto Kamare, Winare, Ocho Yumu, Satin, Santa Piakijaraba. American Democratic Party Kuzavi Tamalampi, Shimpiangu Yabu, Juba Nijare, Kuzan Senia, Meninaga, Sagasi Tuyama, Tamato Netra, Nayaya, Mayone Luyadigu, Julun Yau, Suswegajalu, Yu Nemes, Sesimurule, Taukan, Josuvejabare, Tamago, Yu Pesha Motelo, Mia de Mele, Trinly Becha, Sesimuru, Taukane, Jale, Kuzari Alunga, Piosu Kejaraba. Ukraine is an apatalu, Ukraine and Jai Muarigu, Kindu Nibu Yare. ตรงนี้ตึกแตกกันนี่ไม่รู้ผู้สู้ต่อวันชื่อตัวนี้ก็มาจากท่าเรือเจ้าอเมริกันเองจะให้ท่านน่ะที่ได้ยาชีเที่ยวก็อัลลูตัวสงสัยยิ่งมือเนี่ยถ้าเกิดไปทุ่งเสียมาพี่อพยากันเรือเจ้าอัลลูตัวมาเจอคนนั้นลีก็พี่สุขสบายยูเครนเนี่ยรัสเซียยังเช่นเดียวกับตัวนั้นอินเดียยังยาชีเจ้าตัวมิลานสเซตตรงนี้ก็อินเดียมาทุ่งสงสัยส่วนวันนี้ก็ยูเซียนแต่เมื่อกี้เนี่ยยูเครนเสียอเมริกันแต่เมื่อตัวนี้ดูเรื่องกามาคุณรู้พี่สุขสบายหรือเปล
တင်းချင်းချင်းကိုကိုအောင်လုံကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ LCBL ထရဲ့ဖြစ်ပါတယ်ဒီကနေ့ညပိုင်း VV စီစဉ်ဒီကိုလိုင်းတူမီတာ25 32 51နဲ့လိုင်းလက်190ရူကနေထုတ်လင်းပေးခဲ့တာပါ VV စီစဉ်တွေကိုအပိနာဆင်ကြရတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသစင်အောင်ပါ
This program has come to you from the Voice of America, Washington. Welcome to